Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ။ UAE American တန်က2015ခုနှစ်အောက်တိုဘာလ15ရက်ကြာတာပတိနေ့မနေ့ဖက်အစီအစဉ်လေးကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 32 kHz 9323ည line meter 40 kHz 9433ည line meter 49 kHz 63 43တို့ကနေဖမ်းယူနားဆင်နိုင်ကြပါလိမ့်ခင်ဗျာ။တော်ရရှိနေအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ဆံမိုးဝေပါအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူပြီးတော့တင်ဆက်ပေးမှာပါခင်ဗျာ
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အစ္စရေးနဲ့ပါလက်စတိုင်းလူမျိုးစုတွေအကြားတင်မာမှုတွေဖြစ်နေတဲ့အတွက်လုံခြုံရေးတွေတွန်းမြင်ချထားပါတယ်အမေရိကန်သမ္မတရဲ့အမျိုးသားလုံခြုံရေးဆိုင်ရာဒုတိယအကြံပေးဟာအောက်တိုဘာလအတွင်းမြန်မာနိုင်ငံကိုတွားရောက်မယ်လို့သမ္မတအေဂီရောကကြေညာချက်ထုတ်ပြန်ပါတယ်မြန်မာနိုင်ငံမှာဘာသာရေးဖိနှိပ်ကန့်တမှုတွေဆက်ရှိနေလို့မယ်လို့အမေရိကန်နိုင်ငံသားရေးဌာနကထုတ်ပြန်တဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာမှာဖော်ပြထားပါတယ်ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့တူတင်ပြပေးမှာခင
်ဗျဟုတ်ကဲ့ကောင်းပါခင်ဗျအဲ့ဒီလိုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းလွှာတွေတွေမှာဆိုရင်တော့
Sadly the pages of this report that is being released today are filled with accounts of minorities being denied rights
မြန်မာနိုင်ငံအပါအဝင်နိုင်ငံတချို့မှာဘာသာရေးလွတ်လပ်ခွင့်ကိုကန့်သတ်ထားမှုပေါ်အမေရိကန်ပြည်ထောင်စုရဲ့သဘောထားနဲ့ပတ်သက်ပြီးတော့နိုင်ငံသားဝန်ကြီး John Kerry ပြောဆိုသွားတာပါသတင်းလွှာတွေကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ကြရမှာပါဒါအပြင်ဘိုးချုပ်မူကြီးမင်းအောင်လှိုင်ကိုလှောင်ပြောင်တရားထားတဲ့ဓာတ်ပုံကို Facebook လူမှုကွန်ရက်ဆာမျက်နှာမှာတင်ခဲ့တဲ့အတွက်နောက်ထပ်သူတဦးကိုဖမ်းဆီးလိုက်တဲ့အကြောင်းပြီးတော့စစ်တပ်အုပ်ချုပ်ရေးနယ်မြေမှာအတိုက်ခံပါတီနဲ့မဲဆွယ်စီယုံရေးအခက်အခဲတွေနိုင်ငံရေးပါတီတွေရဲ့မဲဆွယ်စီဝင်ရေးဗျူဟာပြီးတော့အိန္ဒိယနိုင်ငံမှာမနီပူရပြည်နယ်မှာလူတွေတေဆုံးရသည့်ဖြစ်ပွားခဲ့တဲ့ဆန္ဒပြပွဲစဉ်အဆရှိတာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။နောက်ပိုင်းမှာလည်းအပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးမှာပါ။အခုတော့နောက်ဆုံးရရှိထားတဲ့သတင်းတွေကိုကိုဇော်ဝင်းနိုင်တဲ့ဒေါက်ခင်မျိုးတက်တူကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
။အစ္စရေးနိုင်ငံအတွင်းပါလက်စတိုင်းတွေကဓာတ်နဲ့ထုတ်တတ်တာအပါအဝင်တခြားနည်းနဲ့တိုက်ခိုက်မှုတွေလှုပ်ဆောင်လာနေတဲ့အတွက်အ ਨੇ ဆုံးဂျူးလူမျိုး5ဦးသေဆုံးခဲ့ပြီးနိုင်ငံဝန်အကြောက်တရားလွှမ်းမိုးနေတဲ့အတွက်ရဲတပ်ဖွဲ့ရဲ့လုပ်ငန်းတွေကိုကူညီဆောင်ရွက်ပေးဖို့အစိုးရကယာနဲ့ချီတဲ့စစ်သားတွေကိုတိုးမြင့်ချထားလိုက်ပါတယ်။မကြာသေးခင်ကာလတွေတွင်ဖြစ်သွားခဲ့တဲ့တိုက်ခိုက်မှုတွေကြောင့်ပါလက်စတိုင်းလူမျိုး32ဦးသေဆုံးခဲ့ပြီးလည်းဖြစ်ပါတယ်။တိုက်ခိုက်မှုအများစုဖြစ်ပေါ်ခဲ့တဲ့ဂျေရုဆလင်မြို့အတွင်းကအာရဗျက်ကွက်တွေကိုပိတ်ပင်တားဆီးဖို့အစ္စရေးလူမျိုးရေးဆိုင်ရာဝန်ကြီးအဖွဲ့ကရဲတပ်ဖွဲ့ကိုခွင့်ပြုချက်ပေးထားပြီးဖြစ်ပါတယ်။ဂျေရုဆလင်မြို့အတွင်းကပါလက်စတိုင်းဒေသတွေမှာရဲတပ်ဖွဲ့ကလမ်းတွေပိတ်ပင်ထားပြီးအကြမ်းဖက်သမားတွေရဲ့ပိုင်ဆိုင်မှုတွေကိုသိမ့်ပိုက်ပြီးတဲ့နောက်အမြဲတမ်းနေထိုင်ခွင့်ပါမစ်တွေကိုလည်းပြန်လည်ရုပ်သိမ်းမယ်လို့ဆိုပါတယ်။အစ္စရေးကိုတိုက်ခိုက်ရင်တည်ဆုံသွားကြတဲ့ပါလက်စတိုင်းလူမျိုးတွေရဲ့အလောင်းတွေကိုသက်ဆိုင်ရာမိသားစုထံပြန်ပေးမှာမဟုတ်ဘူးလို့အစ္စရေးပြည်ထောင်စုလုံခြုံရေးဆိုင်ရာအကြီးအကဲဂီလတ်အာဒန်ကဗိုလ်ထုနေမှာပြောပါတယ်။သူတို့ဟာကောင်းမွန်စွာသကြိုဖို့ထိုက်တန်နေသူတွေမဟုတ်တဲ့အကြောင်းပါလက်စတိုင်းအသုဘချတဲ့အစီအစဉ်တွေဟာတခါတရံမှာအကြမ်းဖက်မှုကိုထောက်ခံပြီးလူသက်ဖို့သွေးထိုးပေးမှုတွေဖြစ်လာလေရှိကြောင်းကီလတ်အာဒန်ကပြောပါလေ
စီးရီးယားနိုင်ငံမှာလေကြောင်းတိုက်ခိုက်ရေလုပ်တဲ့အခါမှာလိုင်းနာဖို့အတွက်လိုအပ်တဲ့စီးမျဉ်းစည်းကမ်းတွေနဲ့ပတ်သက်ပြီးအမေရိကန်နဲ့ရုရှားကာကွယ်ရေးအရာရှိတွေကြားတက်တက်အကြိမ်မြောက်ဆွေးနွေးမှုတွေပြီးဆုံးသွားပြီဖြစ်ပါတယ်ဒီဆွေးနွေးပွဲတွေကနေနှစ်ဖက်မရည်ရွယ်ပဲထိတ်တိုက်တွေ့တာမျိုးတွေကိုရှောင်ရှားနိုင်ဖို့နဲ့လုံခြုံစိတ်ချရရေးအတွက်ချမှတ်တဲ့အခြေခံစီးမျဉ်းစည်းကမ်းတွေနဲ့ပတ်သက်ပြီးနားလည်မှုစာချုပ်လွှာကိုအပြီးသက်ရေးဆွဲနိုင်ခဲ့ပါတယ်ဗို့တခုနဲ့ဗီဒီယိုကနေတဆင့်ပြုလုပ်တဲ့ဆွေးနွေးပွဲကနေတိုးတက်မှုတွေရခဲ့တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်ဒီဆွေးနွေးပွဲဟာအန္တရာယ်ခင်းရေးဆိုင်ရာအသေးစိတ်လှုပ်ဆောင်မှုတွေအကောင့်ထဲပေါ်ရစ်အတွက်ပဲဥတီပြီးဆွေးနွေးခဲ့တယ်လို့ဆိုပါတယ်ရုရှားကာကွယ်ရေးဝန်ကြီးဌာနကတော့နောင်ချမှတ်မဲ့စာချုပ်တွေအရေးပါတဲ့လိုအပ်ချက်တွေနဲ့ပတ်သက်ပြီးအနေအထားတွေအတွက်ပူးပေါင်းဆောင်ရွက်မှုတွေလုပ်နိုင်ခဲ့တယ်လို့ဆိုပါတယ်။ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂျီလက်ဖရော့ကတော့စီးရီးယားမှာပူးပေါင်းဆောင်ရွက်ရေးအတွက်ကျေပြန့်တဲ့ဆွေးနွေးပွဲတွေကျင်းပဖို့အတွက်အဆင့်မြင့်အရာရှိတွေလှုပ်ပြီးဆွေးနွေးတာမျိုးအမေရိကန်ဘက်ကမလုပ်ဘူးလို့ဗိုလ်တော်ဘူးနေမှာပြောပါတယ်။အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရဂျွန်ကာဘီကတော့အခုလိုဆွေးနွေးဖို့ဘယ်လိုအကြောင်းအရာနဲ့ပတ်သက်ပြီးဆွေးနွေးမယ်ဆိုတာကိုအတိအကျဆိုပြတာမျိုးသူ့အနေနဲ့မရခဲ့ကြောင်းနဲ့အမေရိကန်တွေကရုရှားအာဏာပိုင်တွေနဲ့ဆွေးနွေးချင်တဲ့ကြောင်းအမြဲပဲပြသခဲ့တယ်လို့ပြောပါရယ်ကုလသမဂ္ဂစီးရီးယားဆိုင်ရာတန်တမန်ကတော့စီးရီးယားပြည်ထောင်စုကိုချေပြန့်တဲ့နိုင်ငံရေးဖြေရှင်မှုတွေရအောင်ဥတီလှုပ်ဆောင်မှုအမေရိကန်ရောရုရှားကိုပါတိကျတိုက်တွန်းမှုတွေနဲ့ဖိအားပေးကြိုးပမ်းနေပါတယ်
ဘူကိုဟာမ်စစ်သေးကြွားတွေကိုလေကြောင်းကနေစောင့်ကြည့်တဲ့လုပ်ငန်းတွေလှုပ်ဆောင်ဖို့သမ္မတဘရက်ကိုဘားမားကအမေရိကန်စစ်အရာရှိတွေကင်မရွန်နိုင်ငံကိုဆစ်လွတ်တော်မှာဖြစ်ပါတယ်။အနောက်အာဖရိကတိုက်အတွင်းတိုးမြင့်ဖြစ်ပေါ်လာနေတဲ့အစွန်းရောက်အကြမ်းဖက်လုပ်ငန်းတွေကိုဟန်တားနိုင်ရေး၊ ိုင်ငံတကာအတိုင်းအဝန်ရဲ့ကြိုးပမ်းမှုတစိုက်တစ်ဒေသအဖြစ်နဲ့ကင်မရွန်အစိုးရကမြစ်တန်ရပ်ခံတဲ့အတွက်အမေရိကန်တပ်ဖွဲ့တွေကိုဆီလုချင်းဖြစ်ကြောင်းကာကွယ်ရေးအမေရိကန်ကာကွယ်ရေးအရာရှိတွေကပြောပါတယ်ဘိုကိုဟာရမ်နဲ့တခြားအကြမ်းဖက်အဖွဲ့တွေကသူတို့ရဲ့အကြမ်းဖက်လုပ်ငန်းတွေကိုတိုးမြှင့်လှုပ်ဆောင်လာတဲ့အတွက်နိုင်ငံတကာအတိုင်းအဝန်အနေနဲ့အရေးယူဆောင်ရွက်ဖို့ပိုအရေးကြီးလာနေပြီလို့အဲ့ဒီကာကွယ်ရေးအရာရှိကဆက်ပြောပါတယ်ဘိုကိုဟာရမ်အဖွဲ့ဟာသူတို့ရဲ့အဓိကအခြေစိုက်နယ်မြေဖြစ်တဲ့နိုင်ဂျီးရီးယားနိုင်ငံအနောက်မြောက်ပိုင်းဒေသရဲ့ဆန့်ကျင်ဘက်ကင်မရွန်နိုင်ငံမြောက်ပိုင်းမှာလည်းတက်ကြွစွာဝင်ရောက်လှုပ်ရှားနေတာဖြစ်ပါတယ်။ဘိုကိုဟာရမ်အဖွဲ့ရဲ့လက်ချက်ကြောင့်လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းနိုင်ဂျီးရီးယားနိုင်ငံထဲမှာလူပေါင်း1000လောက်သေဆုံးခဲ့ရပြီးဖြစ်တဲ့အပြင်ကင်မရွန်နိုင်ငံထဲမှာလည်းလူပေါင်းရာနဲ့ချီသေဆုံးခဲ့ရပြီးဖြစ်ပါတယ်။အမေရိကန်စစ်အရာရှိတွေဆစ်လွတ်မဲ့အကြောင်းသမ္မတဝါမားကစီးနေတဲ့အောက်လွတ်တော်ခေါင်းဆောင်တွေထံပို့ထုတ်နေကစာရေးအကြောင်းကြားလိုက်တာဖြစ်ပြီးတပ်ဖွဲ့ဝင်အရေးအတွက်ဟာ300လောက်ရှိမယ်လို့ဆိုပါတယ်။
အမေရိကန်ပြည်ထောင်စုမှာပြည်ရင်းချမ်းပဲလှုပ်ရှားမှုတနည်းချာတိုးလာနေတာကိုစုံစမ်းစစ်ဆေးနေသူတွေနဲ့လက်တွဲပြီးဆောင်ရွက်ဖို့တရားရေးဌာနကယာလူနေရာတက်တခုဖန်တီးခန့်လိုက်ပါတယ်။ဒီယာလူအတွက်ဘယ်သူကိုခန့်မယ်ဆိုတာမကြေညာသေးဘူးလို့ဌာနရဲ့အမျိုးသားလုံခြုံရေးဆိုင်ရာအဖွဲ့အကြီးကဂျွန်ကာလင်ကဂျော့ဂျ်ဝါရှင်တန်တက္ကသိုလ်မှာဗိုလ်ဘူးနေကပြောပါတယ်။အခန့်အခန့်ရသူဟာအကြမ်းဖက်သမားလို့တန်မြတ်ရှိသူတွေရဲ့အမှုတွေကိုကြီးကြပ်မှာဖြစ်တယ်လို့အမေရိကန်မျိုးပေါ်မှာအခြေဆိုင်ပြီးတိုက်ခိုက်မှုအစ်စ်တွေလှုပ်ဆောင်မှာကိုကာဝင်နိုင်မဲ့နီးပြူရီချမှတ်ဖို့အတွက်စ조사ရမှာဥဆောင်အောင်မှာဖြစ်ပါတယ်။ဒါပြင်မကြာခင်နှစ်တွေအတွင်းနိုင်ငံတကာချမ်းဖက်ဖွဲ့တွေနဲ့ဆက်နွယ်နေသူတွေရဲ့တိုက်ခိုက်မှုတွေပြည်ရင်းဆွံ့ရောက်တွေကြောင့်အမေရိကန်နိုင်ငံသားတိုက်ဆုံမှုပိုးပြီးများနေတယ်လို့လည်းမစ္စတာကာလင်ကပြောပါတယ်။
ဒီဝေဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျ။အမေရိကန်သမ္မတရဲ့အမျိုးသားလုံခြုံရေးဆိုင်ရာဒုအကြံပေးအရာရှိဘန်ဒရော့စ်ဟာအော်တိုဘာလ18ရက်ကနေ20ရက်နေ့အထိမြန်မာနိုင်ငံကိုသွားရောက်မယ်လို့သမ္မတအင်ပြူတော်ကကြီးညာချက်ထုတ်ပြန်ပါတယ်။မြန်မာနိုင်ငံခီးစဉ်အတွင်းမစ္စတာရော့စ်အနေနဲ့နေပြည်တော်ကိုသွားရောက်ပြီးတိခါပါခင်ဗျာ။မြန်မာနိုင်ငံခီးစဉ်အတွင်းမစ္စတာရော့စ်အနေနဲ့ရန်ကုန်နဲ့နေပြည်တော်တို့ကိုသွားရောက်ပြီးအရာရှိတွေလူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်တွေတိုင်းရင်းသားနဲ့ဘာသာရေးခေါင်းဆောင်တွေကိုတွေ့ဆုံမှာဖြစ်ပါတယ်။နိုင်ငံအတွင်းရှိလူတုအလုံးရဲ့အခွင့်အရေးကိုလေးစားပြီးတိုးတက်မှုအခွင့်အလမ်းဖော်ဆောင်မဲ့ပြုပြင်ပြောင်းလဲရေးတွေကိုအမေရိကန်ပြည်ထောင်စုကထောက်ခံကြောင်းအတည်ပြုပြသမှာဖြစ်ပါတယ်။ဒါအပြင်နိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးပြင်ဆင်မှုတွေနဲ့အမေရိကန်အစိုးရရဲ့မျှော်လင့်ချက်တွေကိုလည်းဆွေးနွေးသွားမှာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံကိုမသွားခင်မစ္စတာဒေါက်ဆာအော်တိုဘာလ16ရက်ကနေ17ရက်နေ့အထိလာအိုနိုင်ငံကိုသွားရောက်ပြီးဗီယန်ကျန်းမြို့တော်မှာအစိုးရအရာရှိတွေနဲ့တွေ့ဆုံပြီးအမေရိကန်လာအိုတန်တမာဆက်ဆံရေးနှစ်60ပြည့်အခမ်းအနားကိုတက်ရောက်မှာလည်းဖြစ်ပါတယ်။ဒါ့အပြင်အမေရိကန်လာအိုပူးပေါင်းဆောင်ရွက်မှုတိုးမြင့်ရေးနှစ်နိုင်ငံဆက်ဆံရေးအထူးသဖြင့်2016ခုနှစ်အတွင်းအရေးကြီးတဲ့အာဆီယံဥက္ကဋ္ဌရာထူးကိုလာအိုနိုင်ငံထမ်းဆောင်နိုင်ရေးကိစ္စတွေကိုဆွေးနွေးမှာဖြစ်ပါတယ်။ဗီယန်ကျန်းနဲ့လွန်ပရာဘန်မြို့တွေမှာလာအိုလူငယ်တွေနဲ့တွေ့ဆုံပြီးအမေရိကန်အထောက်အပံ့နဲ့ဆောင်ရွက်နေတဲ့အစီအစဉ်တွေကိုလည်းတွားရောက်ကြည့်ရှုမှာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။
မနေ့ကဗုဒ္ဓဖူးနေ့မှာအမေရိကန်ဆိုအခုနောက်ဆုံးထုတ်ပြန်လိုက်တဲ့2014ဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာထဲမှာမြန်မာနိုင်ငံအတွက်ဖော်ပြထားတာမှာဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးဖိနှိပ်မှုတွေနဲ့ခွဲခြားဆက်ဆံမှုတွေဆက်ရှိနေစေပဲလို့ဆိုပါတယ်။ရိုဟင်ဂျာမွတ်စလင်တွေနဲ့ခရစ်ယာန်ဘာသာဝင်လူနည်းစုတွေပေါ်မြန်မာဆိုကကန့်သတ်မှုတွေရှိနေတယ်လို့ထောက်ပြပြီးအထူးသဖြင့်မြန်မာနိုင်ငံမှာမကြသေးခင်ကအတိအပြပြတ်ထန်းလိုက်တဲ့ဘာသာချမ်းနဲ့လက်ထက်ထိမ်းပြခြင်းဘာသာကူးပြောင်းခြင်းတွေပေါ်ကန့်သတ်တဲ့ဥပဒေတွေကိုအမေရိကန်ဆိုကလက်မခံကြောင်းပြောပါတယ်။အမေရိကန်နိုင်ငံရဲ့ဌာနရဲ့18ချိန်မြောက်ထုတ်ပြန်တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာမှာခရစ်ယာန်ဘာသာဝင်တွေဝီဂါမွတ်စလင်တွေနဲ့တိဘက်ဗုဒ္ဓဘာသာဝင်တွေပေါ်တိအဆိုးရဲ့ကန့်သတ်ဖိနှိပ်မှုတွေကိုလည်းဝေဖန်ထားပါတယ်။
ကမ္ဘာအရာကြီးနိုင်ငံတွေနဲ့အီရန်ကြားရရှိထားတဲ့နျူကလ িয়ার သဘောတူညီချက်ကိုအီရန်အုပ်ချုပ်အဖွဲ့ကအတည်ပြုပေးလိုက်ပါတယ်။အဲ့ဒီနျူကလ িয়ার သဘောတူညီချက်ကိုအီရန်လွတ်တော်ကအင်္ဂါနေ့မှာအတည်ပြုပေးလိုက်ပြီးဖြစ်ပါတယ်။အီရန်အုပ်ချုပ်အဖွဲ့ကဗုဒ္ဓနေ့မှာအခုလိုအတည်ပြုပေးလိုက်တဲ့အတွက်အဲ့ဒီဥပဒေမူကြမ်းဟာဥပဒေအဖြစ်အတည်ဖြစ်သွားပြီးဖြစ်ပါတယ်။Republican Party ဝင်တွေကကန့်ကွက်လာမယ့်အရေးကိုဟန်တားနိုင်တဲ့မဲအရေးအတွက် Democratic Party ဘက်ကရရှိခဲ့တဲ့အဲ့ဒီသဘောတူညီမှုစာချုပ်ကိုပြန်သုံးသပ်ဖို့လွတ်တော်ရဲ့သတ်မှတ်ရဲ့ရက်ပေါင်း60ဟာပြီးခဲ့တဲ့လကပြီးသွားခဲ့ပြီဖြစ်ပါတယ်။ဒီသဘောတူညီချက်ရဖို့ကမ္ဘာအင်အားကြီး6နိုင်ငံနဲ့အီရန်တို့အကြားဆွေးနွေးခဲ့အခြေအနေဆွေးနွေးကြပြီးတဲ့နောက်မှာသဘောတူညီမှုကိုဇူလိုင်လအတွင်းကရရှိခဲ့တာဖြစ်ပါတယ်။
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုစားပြုရှင်ပြိုင်ခွင့်ရဖို့ကြိုးစားနေတဲ့ကိုယ်စားလှယ်လောင်းနေတဲ့ပထမဆုံးအကြိမ်စကားဆစ်ထုတ်ပွဲကိုအမေရိကန်စံတော်ချိန်အင်္ဂါညကကျင်းပရမှာနိုင်ငံရေးကြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်နဲ့ဗမာပြည်နယ်အထက်လွှတ်တော်မှဘာနီဆန်ဒါစ်တို့နှုတ်ဦးဆောင်နေတာတွေ့ရပါတယ်။လတ်စ်ဗီဂတ်စ်မြို့ကာစီနိုရုံကြီးတစ်ခုမှာကျင်းပတဲ့နှစ်နာရီကြာစကားဆက်တူပွဲမှာသူတို့နှုတ်ပြန်မေရီလန်းပြည်နယ်အုပ်ချုပ်ရေးမှူးဟောင်းမာတင်အိုမာလီအထက်လွှတ်တော်အမတ်ဟောင်းဂျင်ဝက်ရိုဒိုင်းလန်းပြည်နယ်အုပ်ချုပ်ရေးမှူးဟောင်းလန်ကွန်ရှက်ဖီတို့လည်းပါဝင်ပါတယ်။ဒါပေမဲ့ကလင်တန်နဲ့ဆန်ဒါစ်တို့ကထိတ်မှပြေးနေတာပ
ါ။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့ဒေါက်ခင်မျိုးတက်တို့ပြောပြသွားကြတာဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းလွှာတွေကိုစတင်ပြီးတော့တင်ဆက်ပေးပါရမယ်။မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ဖိနှိပ်မှုတွေနဲ့ခွဲခြားဆက်ဆံမှုတွေဆက်လက်ပြီးတော့ရှိနေဆဲဖြစ်တယ်လို့အမေရိကန်အစိုးရရဲ့လောလောဆယ်ထုတ်ပြန်ခဲ့တဲ့2014ဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာမှာဖော်ပြထားပါတယ်။အထူးသဖြင့်မြန်မာနိုင်ငံမှာမကြသေးခင်ကအတိပြုပြဋ္ဌာန်းခဲ့တဲ့ဘာသာကြားနဲ့လက်ထပ်ထင်းမြားခြင်းဘာသာကူးပြောင်းခြင်းတွေအပေါ်ကန့်သက်တဲ့ဥပဒေတွေကိုအမေရိကန်အစိုးရကလက်မခံတဲ့အကြောင်းပြောဆိုထားတာဖြစ်ပါတယ်။ဒါ့အပြင်ရိုဟင်ဂျာမွတ်စလင်တွေနဲ့ခရစ်ယာန်ဘာသာဝင်လူနည်းစုတွေအပေါ်ကန့်သက်မှုတွေရှိနေတာကိုလည်းထောက်ပြထားတဲ့အဲ့ဒီအစီရင်ခံစာနဲ့ပတ်သက်ပြီးတော့မတ်နန္ဒာချန်ကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ
။ဟုတ်ပါတယ်။အောက်တိုဘာလ14ရက်ဗုဒ္ဓဟူးနေ့ကအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်ခဲ့တဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာနှစ်စဉ်အစီရင်ခံစာမှာမြန်မာနိုင်ငံမှာသူတို့အခေါ်လူနည်းစုရိုဟင်ဂျာမွတ်စလင်တွေနဲ့ခရစ်ယာန်ဘာသာဝင်တွေအပေါ်ကန့်သက်ချက်တွေရှိနေတာနဲ့သဘောထားတင်မာတဲ့ဗုဒ္ဓဘာသာဝင်တွေရဲ့မွတ်စလင်ဆန့်ကျင်ရေးပြောကြားချက်တွေကိုအဓိကမိမောင်းထုတ်ပြထားပါတယ်။မြခိုင်ပြည်နယ်မှာရဲရရှိတူတည်ဆုံခဲ့မှုအပေါ်လက်တုံ့ပြန်တဲ့အနေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လက်ချက်နဲ့ဒါဇင်နဲ့ချီရိုဟင်ဂျာတွေတည်ဆုံခဲ့ရတယ်ဆိုတော့2014ဇန်နဝါရီလကဆွဆွဲချက်ပေါ်စုံစမ်းစစ်ဆေးမှုတွေလုပ်ဖို့မြန်မာအစိုးရရဲ့ပြက်ကွက်မှုကိုလည်းဒီအစီရင်ခံစာမှာဝေဖန်ထားတာပါဒီအစီရင်ခံစာနဲ့ပတ်သက်ပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကအခုလိုပြောကြားသွားခဲ့ပါတယ
် Sadly the pages of this report that is being released today are filled with accounts of minorities being denied rights in countries like Burma
ဝန်ကြီးဆရာကတော့ဒီကနေ့ထုတ်ပြန်လိုက်တဲ့အစီရင်ခံစာထဲမှာမြန်မာနိုင်ငံအီရန်ပါကစ္စတန်ရုရှားဆော်ရီအာရေဗျာနဲ့တခြားနိုင်ငံတွေလိုလူနည်းစုတွေရဲ့အခွင့်အရေးတွေကိုလစ်လျူရှုခံနေရတာတွေနဲ့အပြည့်ဖြစ်နေတာပါပဲ
အလားတူမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့ဘာသာရေးလွတ်လပ်မှုဆိုင်ရာအမေရိကန်အထူးတန်မတ်ကြီးဒေးဗစ်ဆာဘတ်စတိုင်းကလည်းမြန်မာနိုင်ငံမှာမကြသေးခင်ကအတီးပြုတ်ပြဋ္ဌာန်းခဲ့တဲ့ဘာသာကြားနဲ့လက်ထပ်ထိမ်းမြားခြင်းဘာသာကူးပြောင်းခြင်းတွေပေါ်ကန့်သက်ထားတဲ့ဥပဒေတွေကိုအမေရိကန်အစိုးရကလက်မခံတဲ့အကြောင်းအဲ့ဒီသတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့ပါတယ
် In Burma, Ambassador Bennett of Canada and I spoke out forcefully together against a series of discriminatory laws banning interfaith marriage and restricting conversion.
မြန်မာနိုင်ငံမှာဘာသာကြားနဲ့လက်ထပ်တာဘာသာကူးပြောင်းတာတွေကိုတားမြစ်တဲ့ခွဲခြားဆက်ဆံမှုတွေကိုကနေဒါတာမတ်ကြီးဘန်နက်နဲ့အတူကျွန်တော်လည်းဖိအားပေးပြောဆိုခဲ့ပါတယ်
ဒါကြောင့်လည်း1996ခုနှစ်ကစလို့မြန်မာနိုင်ငံကိုဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးအထူးစိုးရိမ်ရတဲ့နိုင်ငံများစီရင် CPC မှာထည့်သွင်းထားခဲ့တာဖြစ်ပါတယ်။ဒါ့အပြင်အမေရိကန်နိုင်ငံသားရေးဌာနရဲ့18ကြိမ်မြောက်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်စီရင်ခံစာထဲမှာခရစ်ယာန်ဘာသာဝင်တွေ၊ဝီဂါမွတ်စလင်တွေနဲ့တိဘက်ဗုဒ္ဓဘာသာဝင်တွေအပေါ်တရုတ်အစိုးရရဲ့ကန့်သက်ဖိနှိပ်မှုတွေကိုလည်းဝေဖန်ထားပြီးထိမ့်သိမ်းခံထားရတဲ့တရုတ်ခရီးယန်လူခွင့်ရေးရှေ့နေဇန်ကိုင်ကိုပြန်လွှတ်ပေးဖို့အတွက်ကိုလည်းဝင်ကြီးကယ်ရီကတောင်းဆိုသွားခဲ့ပါတယ်။အလားတူသီရိလင်္ကာနိုင်ငံမှာလည်းဘာသာကြားတွေကိုတိုက်ခိုက်ဖို့အတွက်ယခင်အစိုးရကနေဗုဒ္ဓဘာသာဆွံ့ရဝါဒီအဖွဲ့အစည်းတွေနဲ့ပူးပေါင်းလှုပ်ဆောင်ခဲ့ပုံရှိတယ်လို့လည်းဖော်ပြထားပါတယ်။အီရတ်မှာရှီယာစစ်သွေးကြွတွေ၊ဆီးရီးယားကအယ်နူစရာတပ်ဦးအကြမ်းဖက်အဖွဲ့၊နိုင်ဂျီးရီးယားကဘိုကိုဟာရမ်စစ်သွေးကြွအုပ်စုပါကစ္စတန်မှာတော့လက်ရှ်ခါ-ဤ-ဂျန်ဂီအဖွဲ့တွေရဲ့အကြမ်းဖက်မှုတွေကိုလည်းဒီစီရင်ခံစာမှာဝေဖန်ထောက်ပြထားပါတယ်။ဝင်ကြီးကယ်ရီကတော့ဘာသာရေးလွတ်လပ်ခွင့်ဆိုတာဟာတာမန်ကိုးကွယ်ခွင့်ပြုထားတယ်ဆိုတာထက်ပိုတယ်လို့အဲ့ဒီသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ဘာသာတစ်ခုကိုကိုးကွယ်ယုံကြည်သူတွေအနေနဲ့တခြားလူတွေကိုအတင်းအကျပ်စီယုံသိမ်းသွင်းတာဘာသာကူးပြောင်းခိုင်းတာနှုတ်ပိတ်ထားတာဒါမှမဟုတ်ရင်လည်းယုံကြည်သက်ဝင်မှုကြောင့်အသက်ဆုံးရှုံးအောင်လုံးပိုင်ခွင့်မရှိစေရဘူးလို့လည်းဝန်ကြီးကယ်ရီကပြောဆိုသွားခဲ့ကြပါရှင
်မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ဖိနှိပ်မှုတွေခွဲခြားဆက်ဆံမှုတွေရှိတဲ့အပေါ်မှာအမေရိကန်အစိုးရရဲ့သဘောထားနဲ့ပတ်သက်ပြီးတော့မတ်နန္ဒာချန်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ
ခုဆက်လက်ပြီးကြားမှာကတော့တက်မတော်ကာဝေးရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုလွှမ်းပြောင်းတရားထားတဲ့ဓာတ်ပုံကို Facebook လူမှုကွန်ရက်မှာတင်ခဲ့တဲ့အတွက်လှိုင်မျိုးနယ်မှာနေထိုင်သူ Patrick Gonzalez ဆိုသူကိုလှိုင်ရဲစခန်းကလာရောက်ပြီးတော့ဖမ်းဆီးသွားခဲ့ပါတယ်ဒါဟာ Facebook စာမျက်နှာပေါ်မှာဗိုလ်ချုပ်မှုကြီးအပေါ်လွှမ်းပြောင်းတရားတဲ့ဓာတ်ပုံတွေတင်တဲ့အတွက်အခုရက်ပိုင်းအတွင်းအာနာဒပိုင်းဒီဘက်ကနေဒုတိယမြောက်ဖမ်းဆီးခဲ့တာလည်းဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ Patrick Gonzalez ရဲ့ဇနီးဖြစ်သူ Max မေးစပယ်ဖြူကိုကိုရနိုင်ကဆက်သွယ်မေးမြန်းထားတာကိုနားဆင်ပါခင်ဗျာ
မမေးစပယ်ဖြူရဲ့အမျိုးသားအဖမ်းခံရတယ်လို့ကြားပါတယ်အဲ့ဒါဟုတ်ပါသလားခင်ဗျာ
ဟုတ်ပါတယ်ဒီမကလည်းဒီမတနေ့လိုလေးတွေနဲ့ဆိုတော့လေအခုဟိုတယ်ပြန်ရောက်ပြီးတော့မှဟို Facebook ဖွင့်လိုက်တဲ့အခါကျတော့မှတင်တက်လာတာဒီမလည်းအခုမှသိရတာပါ
အဲ့တော့ဘသူကဖမ်းသွားတာလဲ
ဟုတ်ကဲ့ဒီမကျမမိတ်ဆွေတွေကကျမစီကိုလှမ်းပြီးတော့ဟိုအကြောင်းကြားထားတာပေါ့နော်အကြောင်းစားထားတာကတော့ညနေ 6:45 လောက်ကလိုင်မြို့နယ်ရဲစခန်းက4ယောက်နဲ့ကျွန်တော်တို့ရက်ွက်ထဲရပါတော့ရရကတူပေါ့စုစုပေါင်း5ယောက်ကလာပြီးတော့အိမ်မှာလဲဟိုရှာတီရှာလုပ်တယ်ပေါ့ကွန်ပျူတာနဲ့ဖုန်းကိုလည်းတင်းသွားပါတယ်တဲ့6:40လောက်ကခေါ်သွားတယ်လို့အဲ့လိုဟိုကျွန်တော်တို့လမ်းအကြောင်းစားထားပါတယ်ရှင
့်ဟုတ်ကဲ့ကျွန်တော်တို့သိရတာကဒီ Facebook မှာအခုလောတင်ထားတဲ့ဒီpost တစ်ခုတော့အဖမ်းခံရတယ်လို့အဲကြားပါတယ်အဲ့ဒါဟုတ်ပါသလားဘယ်လိုသူတို့ဘက်ကဘယ်လိုအကြောင်းပြချက်နဲ့ဖမ်းသွားတာပါလဲ
ကျမမိတ်ဆွေတွေကကျမကိုလှမ်းပြီးတော့ပို့တာကတော့အဲ့မှာသူတို့ကနေပြီးတော့ A4 နဲ့ဟို size print တစ်ခုထုတ်လာတယ်တဲ့အဲ့ဒီဟာကိုပြပြီးတော့มาပေါ့เนาะဖမ်းရမ်းနေပါလေမပါဘူးလို့တော့ပြောပါတယ်ရှင့်အဲ့လိုနဲ့ဟိုဒီဒီ Facebook ဟာကို share ထားတဲ့အတွက်ကြောင့်ဟိုဆိုပြီးတော့มาအဲ့ဒီ A4 နဲ့ print ထုတ်ထားတဲ့ဟာကိုပြပြီးတော့မှခေါ်သွားတယ်လို့အဲ့လိုတော့ကျမကအဲ့လိုလှမ်းအကြောင်းကြားထားပါတယ်
။ဟုတ်ကဲ့ခေါ်သွားတယ်ဆိုတော့ဘယ်ကိုခေါ်သွားတယ်လို့ရောသိလား
။လှမ်းရေးစခန်းကိုပါတယ်ရှင့်။တော့ကျမမိတ်ဆွေတွေကစခန်းကိုလိုက်သွားတယ်ပေါ့နော်။အဲ့ဒါစခန်းနဲ့အဝယ်မခံဘူးလို့သိရပါတယ်ရှင့
်။စခန်းနဲ့အဝယ်မခံဘူ
း။ဟုတ်ပ
ါ။သူတို့ဘက်ကတခြားရောဘာပြောသေးလဲ။ဘာအမှုနဲ့ဟိုဖမ်းတယ်လို့ပြောသေးလဲခင်ဗျ။
ဆုံးလို့တော့ကျမလည်းအသေးစိတ်တော့မသိရဘူးရှင်ကျမလည်းအားအကြောင်းတော်တော်လေးလုံးစိတ်ပြင်းနေပေါ့နော်အိမ်မှာလည်းဟိုကလေး၃ယောက်နဲ့သူ့အမေကလည်းအိတ်ချက်ထားတာလေကျမတို့နယ်လည်းတူတူနေလေဟိုတလောကပဲတော်တော်လေးမိမကောင်းဖြစ်လို့ခြေချမ်းပြနေရတာပေါ့အဲ့တော့ဟိုဘာမှအကြောင်းအရာတိတိကျကျတော့မသိရပါဘူးကျမမိတ်ဆွေတွေကလည်းကျမစိတ်ပူမှဆိုးလို့ဖြစ်ပါလိမ့်မယ်သူတို့သိရတဲ့လောက်အချက်လက်လေးတွေလည်းကျမလမ်းပြီးတော့ message နဲ့ပို့ထားတာပေါ့နော်ကျမလည်းတိတိကျကျအစီအစာမသိရပါဘူးရှင်
Patrick Gonzalez ရဲ့ဇနီးဖြစ်သူ Max Mesbe View ကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ Line မြို့နယ် Yes Khan ကို View မြန်မာပိုင်းကဆက်သွယ်မေးမြန်းခဲ့ပြီးမြဲဆက်သွယ်လို့မရခဲ့ပါဘူးခင်ဗျာ
။ကိုရနိုင်ဆက်သွယ်မေးမြန်းပြီးတော့တင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ။တောတာရှင်မြေခင်ဗျာ။အခုဆိုလို့ရှိရင်မြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပဖို့နေ့ဟာရက်ပေါင်း20ကျော်သာလိုပါတော့တယ်။ဒီလောက်အချိန်ကာလနီးကပ်နေတဲ့တန်အောင်တချို့သောကိုယ်စားလှယ်လောင်းတွေဟာသူတို့ရဲ့တက်ဆိုင်ရာမဲဆန္ဒတွေမှာမဲဆွယ်စီယုံရေးခီးစဉ်တွေကောင်းကောင်းမလုပ်နိုင်ကြသေးပါဘူး။စစ်တပ်ရဲ့အုပ်ချုပ်မှုအောက်မှာရှိနေတဲ့ကိုကိုကျွန်းမှာမဲဆွယ်စီယုံရေးဆင်းဖို့အတွက်အခက်အခဲတွေရှိနေတဲ့အကြောင်းကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ကိုကိုကျွန်းမဲဆန္ဒနယ်ကိုကူစားပြုမဲ့လွှတ်တော်ကိုစလေလောင်းဦးဝင်းမင်းကအခုလိုပြောပြပါတယ
်ကျွန်တော်တို့ကတော့ယခုအချိန်ကြီးကိုမဲဆွယ်ရမယ်ကိုဝင်ရောက်ရှင်ပြန်ရမယ်ဒေသကိုမရောက်ရှိသေးတဲ့အတွက်ကျွန်တော်တို့အနေနဲ့ကမဲဆွယ်စီယုံရေးလုပ်ငန်းတွေကိုလုံးဝဆောင်ရွက်ခွင့်မရသေးပါဘူးကျွန်တော်တို့ရောက်သွားမှသာလျှင်ကျွန်တော်ဒီမဲဆွယ်စီယုံရေးလုပ်ငန်းတွေကိုဒီကကပါတီဝင်တွေနဲ့ကျွန်တော်ညီဆိုင်ပြီးတော့ဆောင်ရွက်ရမှာဖြစ်ပ
ါမကြခင်တွားရောက်တော့မဲ့စီယုံရေးခီးစဉ်နဲ့ပတ်သက်ပြီးတော့လဲအခုလို့ဆက်ပြောပါတယ
်20ရက်နေ့ပေါ့နော်သမောထွက်မယ်လို့ရေချောင်းပို့ဆောင်ရေးအကြောင်းဦးစီးဌာနနေပြီးတော့ကျွန်တော်တို့ပြောပါတယ်အဲ့ဒီကျွန်တော်ကသက်ဆိုင်ရာမြို့နယ်ကိုကိုကျွန်းမြို့နယ်ဆွေအုပ်ချုပ်ရေးရှေ့အရုံးဝန်ကြီးကြီးတော့သူတို့အနေနဲ့နာမည်စီးတင်ထားတာပဲရှိတယ်ဘယ်နေ့ထွက်မယ်ဆိုတာကိုတော့သူတို့ကမသိသေးဘူးပေါ့နော်အဲ့ဒါကျွန်တော်တိုင်းအတွင်းမှုပြန်ဝင်လိုက်ဒေတာကြီးတွေ့မှုဦးပြတ်ကျော်ချောထံကိုဖုန်းဆက်တော့20ရက်နေ့ရောက်ဖို့ဆောင်ရွက်ကြမှုဦးစီးဌာနကထွက်တဲ့ဖုန်းနဲ့လိုက်လို့ရပါတယ်သူတို့ခက်ခက်ပြန်ပြောင်းလိုက်အစိုးရဖရာမရှိပါဘူးတဲ့သူတို့ကလက်ဆက်ပေးတယ်မပေးဘူးလားသူကပိတ်ပင်ထားတာမဟုတ်တဲ့အတွက်သူတို့ကကျွန်တော်တို့အိုက်သမောနဲ့လိုက်တာကိုကန့်ခွင့်ရမရှိပါဘူ
းအဲ့ဒီဒေတာမှရှိတဲ့ဒေတာကန်ဒီအနေနဲ့ NLD ကိုမင်းမပေးဖို့အတွက်ချင်းချောက်ခံရမှုတွေရှိနေတဲ့အကြောင်းလဲအခုလို့ပြောပြပါတယ
်ဒေသခံပါတီဝင်အင်အား50လောက်ရှိပါတယ်အဲအဲ့ဒီမှာစောမှာကျွန်တော်တို့ရှေ့ချောင်းလုပ်သားတွေရှိပါတယ်ဒီငွေစီမံကိန်းကနော်တ တမလို့ကြီးကတမလို့သားတွေဒီလိုတမလို့သားတွေရှိပါတယ်ကျုံ့ကျွန်သားတွေရှိပါတယ်ဟလာသူတို့ကငါတို့ချခရေးရှုံးရင်တို့တကြောလုံးငတ်မယ်လို့ငါတို့ချခရေးရှုံးရင်တို့အလုံသမားတွေကိုပြန်လို့မယ်အလုံသမားစစ်ပုံမယ်လို့ဒါမျိုးနဲ့ချိဆောက်မှုတွေနဲ့ဒီတပ်ကလေးကခံစားနေရပ
ါဒါကတော့ကိုကိုကျုံအတွက် NLD ရဲ့လွှတ်တော်ကိုယ်စားလှယ်လောင်းဦးဝင်းမင်းကိုဆက်သွယ်ပြီးတော့မိမရမှာဦးဝင်းမင်းပြောပြတော့တာဖြစ်ပါတယ်ခင်ဗျာအစတဲမှာပဲနိုဝင်ဘာလ၈ရက်နေ့ကျင်းပမဲ့ရွေးကောက်ပွဲမတက်ခင်နိုင်ငံရေးပါတီတွေရဲ့မဲဆွယ်စည်းရုံးမှုတွေအချိန်မြင့်တက်လာတာနဲ့အတူလူအင်အားငွေအင်အားတောင်းတင်းတဲ့ပါတီကြီးတွေကအလှပြရင်းနေနဲ့လှည့်လည်စည်းရုံးတာတွေလူလူဟောပြောပွဲပြုလုပ်တာတွေတအိမ်တက်ဆင်းမဲဆွယ်စည်းရုံးတာတွေအင်တိုက်အားတိုက်ပြုလုပ်နေတဲ့အချိန်မှာအလားတူကြဲကြဲပြန့်ပြန့်မဲဆွယ်စည်းရုံးမှုတွေမလုပ်နိုင်တဲ့နိုင်ငံရေးပါတီငယ်တွေအနေနဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းတွေကရောဘလို့နီးလန့်နေနဲ့မဲဆွယ်စည်းရုံးနေကြတယ်လဲဆိုတာကိုဆက်သွယ်မေးမြန်းထားတဲ့ကိုရဲကောင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
တတိပုဂ္ဂလကိုယ်စားလှယ်လောင်းနေနဲ့ပါတီငယ်တွေအနေနဲ့ပါတီကြီးတွေနဲ့မတူတဲ့နှီးဖြူဟာတွေကိုတုံးပြီးမဲဆွယ်စည်းရုံးနေရတဲ့အပြင်အနိုင်ရခဲ့ရင်ပြည်သူလူထုအတွက်အကောင်းဆုံးဘာတွေလုပ်ပေးနိုင်မလဲဆိုတာကိုလည်းကြေညာပြီးဟောပြောစည်းရုံးနေကြတာပါတတိပုဂ္ဂလကိုယ်စားလှယ်လောင်းတဦးအနေနဲ့ကိုယ့်ရဲ့အရေးချင်းကိုပြည်သူလူထုကသိအောင်လုပ်ဖို့အချိန်တိုင်းတာတစ်ခုထိစောင့်ဖို့လိုတဲ့အပြင်အတိမတ်ပြည့်မှုမရသေးတဲ့အချိန်မှာလည်းစိတ်မပြတ်ပဲနိုင်ငံရေးဆက်လုပ်နေဖို့လိုတယ်လို့2010ပြည်နှစ်ရွေးကောက်ပွဲနဲ့2012ခုနှစ်ကြားဖြတ်ရွေးကောက်ပွဲတွေမှာပါဝင်ရှင်ပြိုင်ခဲ့ပြီးအနိုင်မရခဲ့ပေမဲ့2014ခုနှစ်ရန်ကုန်မြို့တော်စီမံသာယာရေးကော်မတီရွေးကောက်ပွဲမှာအနောက်ပိုင်းခရိုင်အတွက်ဝင်ရောက်ရှင်ပြိုင်ပြီးအနိုင်ရခဲ့တဲ့ဥခင်လိုင်ဇော်တိကကပြောပါတယ်။လာမယ့်ရွေးကောက်ပွဲမှာဗဟန်းမြို့နယ်ကနေပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းအဖြစ်ဝင်ရောက်ရှင်ပြိုင်မယ်ဥခင်လိုင်ဇော်တိကကတတိပုဂ္ဂလကိုယ်စားလှယ်လောင်းတို့အနေနဲ့ဘလို့အားတာချက်တွေရှိသလဲဆိုတာကိုအခုလိုပြောပြပါတယ်။
မကျွန်တော်တို့ဆောင်ရွက်ချင်တဲ့ကိစ္စရဲ့ဒီကျွန်တော်တို့လုပ်ချင်တဲ့အကြောင်းအရာဒီစာရေးချင်ကျွန်တော်တို့ကပြည်သူလူထုလူချင်တဲ့ဥစ္စာချင်ပါတီရဲ့အော်ဒါအာဏာကိုမခံစရာမလိုဘဲနဲ့ YouTube ဘက်ကနေပြီးတော့ဒုအချက်ကိုချက်ချင်းတယ်မျိုးဆောင်ရွက်လို့ရပါအဲ့တော့တတိပုဂ္ဂလတရားအနေနဲ့ပြောစရာရှိပါတယ် तू ကတယောက်တည်းနေတယ်ဆိုပေမဲ့ तू ကအဖွဲ့အစည်းပေါင်းစုံနဲ့လည်းပေါင်းဆက်ဆောင်ရွက်လို့ရဆောင်ရွက်ရပါတယ်တတိပုဂ္ဂလဆိုတာပိုပြီး independent ပုံကြတယ်ဘုမားပြောဘယ်ပါတီနဲ့မဆိုကိုယ့်ရဲ့လှုပ်ဆောင်ချက်ကောင်းပါတီအားလုံးရဲ့လေးစားမှုလည်းခံရတယ်တိုင်းသားအားလုံးရဲ့လေးစားမှုလည်းခံရတယ်ပြည်သူလူထုရဲ့လေးစားမှုလည်းခံရပါတယ်
လက်ရှိဥခင်လိုင်ဖောင်ဒေးရှင်းကိုတည်ထောင်ပြီးလူမှုရေးပညာရေးနဲ့ကျန်းမာရေးလှူဒါန်းကူညီမှုတွေပြုလုပ်တဲ့နေရာမှာကိုပိုင်ငွေကိုပဲအသုံးပြုတဲ့သူ့အနေနဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းအနေနဲ့မဲဆွယ်စည်းရုံးတဲ့နေရာမှာဗဏ္ဍာရေးအတွက်အခက်အခဲမရှိဘူးလို့ဥခင်လိုင်ဇော်တိကကပြောပါတယ်။မြစ်ကြီးနားမြို့နယ်မဲဆန္ဒနယ်အမှတ်2ကနေပါဝင်ရှင်ပြိုင်မဲ့ကချင်ဒီမိုကရက်တစ်ပါတီ KDP ရဲ့ကချင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်လောင်းဦးလွှမ်းဆောင်ကတော့မဲဆွယ်စည်းရုံးတဲ့နေရာမှာဘဏ္ဍာငွေအခက်ခဲနဲ့လမ်းမဆက်သွယ်ရေးခက်ခဲမှုတွေအပြင်ကြေးရွာတွေထိဆင်းပြီးမဲဆွယ်နိုင်မှုတက်ဆိုင်ရာအာဏာပိုင်တွေစီမှာအဆင်ဆင်ခွင့်ပြုချက်တွေယူနေရတာကြောင့်မဲဆွယ်စည်းရုံးရေးအတွက်ကြီးမားတဲ့အခက်ခဲဖြစ်စေတယ်လို့ပြောပါတယ်
ဒီကံလေးရဲ့ဒီမှာငါကတော့တော်တော်လေးအားနေတာပေါ့ဆိုတော့တကယ်တူတူလေးကိုကျွန်တော်လုပ်ဖို့အတွက်ကတော့ဒီမှာမှအထူးသဖြင့်ကျွန်တော်ရတာပေါ့နော်ဒီနောက်ခုကတော့ကျွန်တော်ကဒီမှာကလူထုတိဆောင်မှုလုပ်ပြီးဆိုရင်ကျွန်တော်ပါမစ်ရှင် process ကိုအရင်ရောင်းရတာပေါ့နော်ဆိုတော့သူတို့ဘက်ကလည်းဟောခံကြည့်တဲ့ဟာတွေထောက်ခံကြယူတာပြီးရင်ကျွန်တော်ကအဲ့ဒီဘက်ကပြန်မြင့်မြင့်လုပ်မယ်ဆိုတော့ permission ကိုပြန်တွားပြန်ပြင်ဆိုတော့ရွာပေါင်းကတော့ရာချီဆိုတော့ကျွန်တော်တို့ကလည်းဘယ်လိုမျိုးဒီရပြရမှာဒီ operation လုပ်ဖို့တောင်းမှကျွန်တော်တို့မတယ်ဘူးလေ
ပါတီကြီးတွေနဲ့အပြိုင်မဲဆွယ်စည်းရုံးတဲ့နေရာမှာဒေသခံတိုင်းရင်းသားပါတီတစ်ခုအနေနဲ့ဒေသခံပြည်သူတွေနဲ့ရှိပြီးသားရင်းနှီးခင်မယ်မှုနဲ့လူမှုရေးအဆောက်အဦတွေကိုအသုံးပြုတယ်လို့သူကပြောပါတယ်
ကျွန်တော်တို့ချင်းပြည်နယ်ရဲ့ဒီဒေသခံတိုင်းဒေသပါတီတခုဟိုကျွန်တော်တို့မှာက social institution ရှိတယ် social institution ဆိုတာကတော့ကျွန်တော်တို့ကရိုးရိုးရေးနဲ့ပါတာရေးအဲ institution ပေါ့နော်ဒီဒါကဒီထဲမှာကျွန်တော်ကပင်းအောင်ဆရာတွေရှိတယ်ပါတာရေးဆရာတွေအတိုင်းဝိုင်းတွေရှိတယ်ဆိုတော့အာဒီလိုနဲ့ကျွန်တော်ကအဲ့တော့တော့ဆင်းရဲတန်ပြီးမှကျွန်တော်တို့ social institution ကိုပြင်ပြီးလီဒါတွေနဲ့ကျွန်တော်တွားပြီးမှအမှလူပြည်သူ့ဆောင်မှုတွေလုပ်တယ်ဆိုတော့ပြီးနောက်သူကတော့ youth student wing တွေနဲ့ကျွန်တော်ကဟိုကကြားရပါတော့အဲ့ဒါလည်းကျွန်တော်ရှိတာပါနော်
မြမရုပ်မြင်တညာကနေနိုင်ငံရေးပါတီတွေရဲ့မူဝါဒဆိုင်ရာမိန့်ခွန်းတွေထုတ်လွှင့်နေနေရမှာအခြားအင်အားကြီးပါတီတွေနဲ့အပြိုင်လူထုရဲ့အာရုံစူးစိုက်မှုကိုရခဲ့ပြီးဝေဖန်တာလဲအမြောက်များခံခဲ့ရတဲ့မိန့်ခွန်းကိုပြောကြားခဲ့တဲ့အမျိုးသားကွန်ကရက်ပါတီကကိုကောင်းမြင့်ထုတ်ကတော့သူ့အနေနဲ့အခြားပါတီတွေကလုပ်နေတဲ့တမယိုးကြမဲဆွယ်စည်းရုံးမှုတွေကိုလိုက်လွတ်ဖို့စိတ်ဝင်စားဘူးလို့ပြောပါတယ်။လာမယ့်ရွေးကောက်ပွဲမှာရန်ကုန်တိုင်းဒေသကြီးမဲဆန္ဒနယ်အမှတ်7လှိုင်းသာယာမြို့နယ်ကနေဝင်ရောက်ရှင်ပြိုင်မဲ့သူ့အနေနဲ့စက်တင်ဘာလ22ရက်နေ့ကတနိုင်ငံလုံးအတိုင်းအတာနဲ့ထုတ်လွှင့်ခဲ့တဲ့ပါတီရဲ့မူဝါဒဆိုင်ရာမိန့်ခွန်းထဲမှာအငင်းပွားစပွဲရာအကြောင်းအရာအချို့ထည့်သွင်းပြောကြားခဲ့တာနဲ့ပတ်သက်ပြီးလည်းသူကအခုလိုပြောပြပါတယ်
။ပြီးခဲ့တဲ့ရက်ကတော့ကျွန်တော်ရဲ့တိုင်းပြည်ကိုတင်ပြတဲ့ speech ကြောင့်မလို့လူပြောသူပြောတော့များတာပေါ့ဗျာလူနှမျိုးကွဲပါတယ်ဟိုထောက်ခံတဲ့သူနဲ့ဆဲတဲ့လူပေါ့နော်ကြားနေတဲ့လူတော့ကျွန်တော်မတွေ့ရသလောက်ဖြစ်သွားတယ် ပြည်သူတွေအားလုံးစူးစိုက်တယ်ဆိုတာတော့ဒီနေ့ဒီချိန်မှာဟိုတော်တော်များများပြည်သူတွေစီကဟိုပါပေါ့နော်ချိုချိုတသားလေးနဲ့တောင်းနေတဲ့ချိန်မှာကျွန်တော်ပြပြတသားပြောလိုက်တော့ပုံစံတစ်မျိုးတော့ဖြစ်မှာပေါ့ဗျာ
။နိုဝင်ဘာလ၈ရက်မှာကျင်းပမယ့်ရွေးကောက်ပွဲမှာနိုင်ငံရေးပါတီပေါင်း92ပါတီနဲ့တတိယပုဂ္ဂလကိုယ်စားလှယ်လောင်း330ဦးတို့ပါဝင်ရှင်ပြိုင်ကြမယ်လို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားပါတယ
်။ကိုရဲကောင်ပါခင်ဗျာ။အိန္ဒိယနိုင်ငံမဏိပူရပြည်နယ်အတွင်းလမ်ခါမြို့မှာအစိုးရနဲ့ပြည်နယ်တိုင်းရင်းသားရေးရဝန်ကြီးတွေကြားမှာရရှိလိုက်တဲ့သဘောတူညီချက်ကတိုင်းရင်းသားလူမျိုးတွေတဲ့လုတ်ပိုင်ခွင့်နဲ့ရပ်ပိုင်ခွင့်တွေကိုရောင်းစားလိုက်တယ်လို့ဖြစ်ခဲ့တဲ့အတွက်အဲ့ဒီဝန်ကြီးတွေရဲ့နေအိမ်တွေကိုဒေသခံတွေကမီးရှို့ဖျက်ဆီးလိုက်ကြပြီးစူပူဆန္ဒပြပွဲတွေအတွင်းမှာအ ਨੇ စုံလူ၉ဦးသေဆုံးသွားတယ်လို့အဲ့ဒီမှာရှိနေတဲ့မြန်မာမိသားစုတွေကပြောပါတယ်အပြည့်စုံကိုကိုဇော်ဝင်းလှိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
မဏိပူရပြည်နယ်အစိုးရအဖွဲ့တွေကတိုင်းရင်းသားရေးရဝန်ကြီးတွေနဲ့အစိုးရအကြပြုလုပ်ခဲ့တဲ့သဘောတူညီချက်ဟာကျောရချံပူခရိုင်အတွင်းကလမ်ခါမြို့နယ်မှာရှိတဲ့ဌာနေတိုင်းရင်းသားတွေရဲ့ဘိုးဘွားပိုင်ဆိုင်မှုတွေကိုရောင်းစားလိုက်တယ်လို့ဖြစ်နေတဲ့အတွက်ကျောင်းသားလူငယ်တွေကလွန်ခဲ့တဲ့လအနည်းငယ်ကစပြီးဆန္ဒပြပွဲတွေဆက်တိုက်ပြုလုပ်ခဲ့ရကနောက်ဆုံးလမ်ခါမြို့နယ်မှာရှိတဲ့ပြည်နယ်ဝန်ကြီးတချို့ရဲ့နေအိမ်တွေကိုမိရှုဖျက်ဆီးတဲ့အထိအခြေအနေတွေဆိုးရွားခဲ့တယ်လို့အဲ့ဒီမြို့မှာရှိနေတဲ့မြန်မာဒေသခံတူဦးဖြစ်သူမတ်တီရာခိုင်က VOA ကိုပြောပါတယ
်ဝန်ကြီးအိမ်လေးအိမ်ကိုမိရှုတယ်မိရှုပြီးတော့မှအခုကအခြေအနေကနေမပြီးနေမပြီးတော့နေတိုင်းတော့တနိုင်းထိပဲကားလောင်းဖွင့်တာလေကားလောင်းနေဖွင့်သွားတာလို့ဆရာလို့ရတာနေလက်တိုင်းဒီအခုချင်းကြည့်ပါကျောင်းရဲ့ပြည်တလားကျွန်တော်ကြီးကျောင်းရဲ့ဖွင့်တာလေးအပဲရှိသေးတယ်မနေ့ကမနေ့ညတနိုင်းညတနိုင်းမှာတော့ဟိုမှာစိတ်ပေတော်ဆိုတော့ကျောင်းတစ်ကျောင်းကိုမီးရှို့မီးရှို့ဆိုတော့ဒီနေ့ကကျောင်းတဲ့ရအောင်ခဲလေးအဲ့လိုဖြစ်နေတာအဲ့ပေါ်ဆက်ထံတို့ဒီဝါရီကအမတ်တွေဝါတို့တွေကလက်မှတ်ထိုးလိုက်တယ်တို့ရဲ့ကြီးနေပြီတို့ရဲ့လူမျိုးတွေရဲ့အခွင့်အရေးကိုရောက်ပိုင်ဝင်နေကိုအစိုးရကိုရောင်းစားရလို့ဖြစ်သွားတယ်ရောင်းစားလို့ဖြစ်သွားပြီးအဲ့တို့ရဲ့အခွင့်အရေးကိုအလုပ်လုပ်ရမှာဆိုပြီးတော့တို့ကခဏကြာဟိုအေးဝန်ကြီးတွေကတော့တယောက်မှမလာဘူးဒီလာမကားမျိုးမရှိဘူးပေါ့အခုချိန်ကြီးလူကြီးတွေဝန်ကြီးတွေတော့မလာဘူး
အခုလမ်ခါမြို့မှာနေ့လယ်တနာရီကနေမနက်9နာရီအထိကာဖျူးအမိန့်ထုတ်ပြန်ထားတယ်လို့ဆိုပါတယ်။ပြည်내အစိုးရဝန်ကြီးအိမ်တွေကိုမီးရှို့တဲ့သူတွေကိုစစ်တပ်ကတင်းတန်းနဲ့ပြစ်ခတ်နေနေခဲ့တဲ့အတွက်လေးတန်းကျောင်းသားလေးတဦးအပါအဝင်ဆန္ဒပြကျောင်းသားလူငယ်9ဦးသေဆုံးသွားတယ်လို့ဆိုပါတယ
်။ 9 ရောက်တယ်။အလောင်းကတော့အခုချိန်ကြီးကျွန်တော်ပြေးပြီ။ဒီလူဆေးရုံမှာပဲရှိသေးတယ်အလောင်းက။ရင်ဝဲရုံမှာထားတယ်လို့ပြော။အရက်သားတွေပဲဘလုံး။ကျောင်းသားကောင်းတယ်ဒီနေ့ရောက်ပါဆန္ဒတရားနဲ့ဒီရန်ကလေးတွေဝန်ကြီးအိမ်ကြီးရှို့တာကြတော့ပြည်သူလူတွေအရှို့တော့စစ်တပ်ကပြစ်တယ်လေပြစ်တာနဲ့တရား
လမ်ခမ်းမြို့မှာအရင်ကရက်ကန်းလာခတ်ကြတဲ့မြန်မာနိုင်ငံသား200လောက်ရှိခဲ့ရာကအခုဆိုရင်20လောက်အထိအရေးအတွက်ကျဆင်းသွားပြီးတခြားမြန်မာဒီမိုကရေစီအရေးတက်ကြွလှုပ်ရှားသူအင်အား20လောက်လည်းရှိနေကြတယ်လို့မတ်တီရာခိုင်ကပြောပါတယ
်ပမာရရက်ကန်းလာခတ်တဲ့လူတွေကသမားတို့များလည်းနေရာလို့ရှိမှာပေါင်းနေရာလို့ရှိမှာဟိုနေရာ20လောက်လို့ရှိဒီကျောင်းရဲ့ဒီမုတ်ကိုစီအားစုကတော့ဟိုကတော့20ကျော်လောက်တက်ရှိမှာပထမတော့လည်းညော့နေတယ်ဒါပေမဲ့အခုလိုအဲ့လိုမျိုးပြဿနာဖြစ်တော့ပုံရော့သွားတယ်ပြန်နေတာတချို့ပြုတ်ပါ9ရောက်ပြောင်းလဲမိသားစုလိုက်ပြန်တော့အပေါင်းပြန်နေရတော့ရှင်ကြီးက
အော်တိုဘားလ14ရက်နေ့အထိအခြေအနေတွေတင်းမာနေစေဖြစ်ပြီးကျောင်းသားလူငယ်တွေကဆန္ဒပြမှုတွေဆက်လက်လှုပ်ဆောင်နေတယ်လို့ဒေသခံတွေကပြောပါတယ်အိန္ဒိယနိုင်ငံမဏိပူရအပြည်နယ်အတွင်းကချောရာချံပူခရိုင်အတွင်းအခုအကြမ်းဖက်စုပူမှုတွေဖြစ်ပေါ်တဲ့ဒေသဟာမြန်မာဒီမိုကရေစီအရေးလှုပ်ရှားသူတွေအခြေချနေထိုင်တဲ့နေရာနဲ့အလတ်မဝေးတဲ့ဒေသလည်းဖြစ်ပါတယ်။အိန္ဒိယနိုင်ငံမဏိပူရအပြည်နယ်အတွင်းကချောရာချံပူခရိုင်အတွင်းအခုအကြမ်းဖက်စုပူမှုတွေဖြစ်ပေါ်နေတဲ့ဒေသဟာမြန်မာဒီမိုကရေစီအရေးလှုပ်ရှားသူတွေအခြေချနေထိုင်တဲ့နေရာနဲ့အလတ်မဝေးတဲ့ဒေသလည်းဖြစ်ပါတယ်။အဲ့ဒီဒေသတွေမှာကတဲ့ဇိုလူမျိုးနာဂကုကီစတဲ့မတူညီတဲ့တိုင်းရင်းသားလူမျိုးစုတွေစုဝေးနေထိုင်ရာဒေသဖြစ်တာနဲ့အညီမကြာခဏလူမျိုးစုတွေအကြားအပြန်အလှန်တိုက်ခိုက်မှုတွေဖြစ်ပေါ်လေ့ရှိတဲ့ဒေသတစ်ခုဖြစ်သလိုအိန္ဒိယအစိုးရကိုတော်လန်တိုက်ခိုက်နေကြတဲ့မနီပူကူကီနဲ့နာဂတပုံတွေလည်းအဲ့ဒီဒေသမှာရှိနေတာပါခင်ဗျာ
ကိုဇော်ဝင်းလိုင်ပြောပြတော့တာဖြစ်ပါတယ်ခင်ဗျာ
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ3နာရီထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းတူ16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ်။ VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်ဗျာခင်ဗျာတောဒရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာသာပတိနေ့မနေ့ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40 49တို့ပြင်လိုင်းဒိုမီတာ50နဲ့လိုင်းလက်မီတာ190 kHz 1595တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာဆိုရင်ကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာပို့ချချက်စတာတွေနဲ့အတူ
To me, there is no more noble profession than that of the journalist, because your job is to bring reliable.
အပတ်စဉ်မြန်မာရေးသုံးသပ်ချက်အစီအစဉ်ကိုပြန်လည်ထုတ်လွှင့်တဲ့အခါမှာနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ။အဲဒီနောက်တော့သူယုံကြည်ရာကဏ္ဍကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ဆက်ပေးပါမယ်။ဦးကျော်စံသားကအစီအစဉ်တင်ဆက်ထားတာပါခင်ဗျာ
။မြန်မာညီညာရေးဖြစ်စဉ်နဲ့ပတ်သက်တဲ့အထင်မြင်တွေအထင်မြင်မှားတွေဆိုတဲ့ခေါင်းစဉ်နဲ့ Nikki Asian Review မှာအောင်မင်းရသားထားတဲ့ဆောင်းပါးကိုဥစွာထုတ်တင်ပြလိုပါရယ်မြန်မာနိုင်ငံညဉ့်ညင်းဖြစ်စဉ်နဲ့ပတ်သက်ပြီးထင်ကြီးတွေခံမှန်းချက်တွေညီကုန်းဆွေးယူချက်တွေအများကြီးရှိပါရယ်တန်တရားအမြင်အဆိုးအမြင်တွေကိုလည်းတွေ့ရပါရယ်ဆိုပြီး MCA လို့ခေါ်တဲ့ပြည်လုံးကျော်အပြစ်ခတ်ရစရေးသဘောတူညီချက်ရဲ့ရွေချက်သုံးခုကိုရှင်းပြပါရယ်အခု MCA ကိုအစောတလျင်လုတ်တယ်ဆိုပြီးဝေဖန်မှုတွေရှိလာပါရယ်ဒါဟာရွေးကောက်ပွဲမှာလူထုထောက်ခံမှုရအောင်လုပ်တယ်လို့လည်းဆိုကြပါတယ်။ဒါဟာတကယ်တော့မမှန်ပါဘူး။ရွေးကောက်ပွဲပြီးလို့ဖြစ်လာနိုင်ပွဲရှိတဲ့နိုင်ငံရေးအရှုပ်ထွေးကာလမှာဒီလိုလုပ်ရမျိုးကိုပြန်ဆဖို့လွယ်ကူမှာမဟုတ်တဲ့အတွက်အခုခါလုပ်ရတာဖြစ်ပါတယ်။အဖွဲ့အလုံးမပါဝင်နိုင်တာကိုလည်းပဲဝေဖန်ကြပါတယ်။ဘယ်နိုင်ငံမှမဆိုပြည်တွင်းလက်နက်ကင်ပဋိပက္ခအလုံးကိုပုံစံတစ်မျိုးနဲ့ဖြည့်ဆင်းလို့ရနိုင်တယ်ဆိုတာမရှိပါဘူး။အခုသဘောတူညီချက်မှမပါတဲ့ဘဲအဖွဲ့ကမှ NCA ကိုလက်မှတ်မထိုးခြင်းဘူးလို့မပြောကြပါဘူးအခုမထိုးနိုင်သေးတဲ့အဖွဲ့တွေကလည်း NCA မှပါဝင်တဲ့အချက်တွေကိုအပြည့်အဝသဘောတူတယ်လို့ဆိုကြတာကိုဝန်မြောက်ဖွဲ့တွေ့ရပါတယ်နောက်ပြီးသူတို့အခုအခါလက်မှတ်ထိုးဖို့အဆင်သင့်မဖြစ်သေးတော့လည်းပဲနောင်ထိုးဖို့အတွက်တကားဖွင့်လျက်ဆဲဖြစ်ပါတယ်မမျှော်လင့်ပဲကူကန်နဲ့ပြိပခါဖြစ်လာတဲ့ကိစ္စဟာစိတ်လိုက်မှန်ပါမလုပ်ဖဲအောက်ခြေသိမ်းဖြစ်ရှင်းရမဲ့ကိစ္စအများအပြားစင်းနေသေးတဲ့အခြေအနေကိုရောက်သွားပါတယ်။ဒါတွေကိုဖြည့်ဆင်းဖို့အတွက်အချိန်ယူရလိမ့်ဦးမှာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ညဉ့်ညံရေးဟာပြည်တွင်းဖြစ်ပါတယ်။ဒါကြောင့်နိုင်ငံတကာအမြင်နဲ့ကြည့်ရင်နားလည်ဖို့မလွယ်ပါဘူး။မြန်မာညဉ့်ညံရေးဖြစ်စဉ်မှာမြန်မာနိုင်ငံရဲ့ပထဝီအနေအထားကိုဒေါ်လကောင်အထုတ်ချာအနာကိုဒေါ်လကောင်အလေးအနက်မထားဘဲဝင်ရောက်ဩဇာလွှမ်းမိုးဖို့ကြိုးပမ်းအထောက်ကြရင်တော့ဒါဟာပြည်လည်မှုမရဘဲပြဿနာပုံမူဖန်တီးသလိုဖြစ်သွားလိမ့်မယ်စသဖြင့်ရေးသားထားပါရခင်ဗျာ။မြန်မာနိုင်ငံပေါ်ဥရောပရဲ့လုံနိုင်စွာအကန့်အသတ်များဆိုတဲ့ခေါင်းစဉ်နဲ့ The Erawdy မှာ Brendan Tensley ရေးသားထားတဲ့ဆောင်းပါးကိုလည်းဆက်လက်တင်ပြလိုပါရစေ။မြန်မာနိုင်ငံတွင်ဥရောပသမဂ္ဂရဲ့ပါဝင်ပတ်သက်မှုတွေဟာအဓိကစမ်းသပ်မှု၂ရပ်နဲ့ရင်ဆိုင်ရပွဲရှိနေပါရစေ။ပထမတစ်ခုကတော့ NCA အပိဒါရေးဆွဲရေးနဲ့ဒုတိယတစ်ခုကတော့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပနိုင်ဖို့ဖြစ်ပါရစေ။ဥရောပသမဂ္ဂဟာMPC လို့ခေါ်တဲ့မြန်မာညီညာရေးကောင်စီကတဆင့်ညီညာရေးစည်းစပ်ဆွေးနွေးဖို့အတွက်နော်ဝေးဥဆောင်တဲ့အထူးရှင်အဖွဲ့နဲ့ပေါင်းပြီးကူညီလာခဲ့တာဖြစ်ပါတယ်။2012ခုနှစ်မှာအမေရိကန်ဒေါ်လာ100,000ကူညီခဲ့ပြီး2013ခုနှစ်မှာအမေရိကန်ဒေါ်လာ38,000ပေးခဲ့တာပါ။မြန်မာအရေးကျွမ်းကျင်သူဘတ်တစ်လစ်နာအဆုံးနှုံးနဲ့ပြောမယ်ဆိုရင်အချိန်မကျသေးပဲပြည်လုံးကျော်အပြစ်ခတ်ရစဲရေးကိုလက်မှတ်ထိုးဖို့ဥရောပသမဂ္ဂဟာတိုင်းရင်းသားအင်အားစုတွေကိုဖိအားပေးနေတာရှက်ဖွယ်လိလိပဲဖြစ်ပါတယ်။ KNU မှာဒီပြစ်ခတ်ရစရေးညီညာရေးစာချုပ်လက်မှတ်ထိုးတဲ့ကိစ္စနဲ့ပတ်သက်ပြီးခေါင်းဆောင်ပိုင်းနှစ်ချမ်းကွဲရမယ့်အခြေအနေဖြစ်နေပါတယ်။တိုင်းရင်းသားတွေအဓိကလိုချင်တာကဖွဲ့စည်းပုံကို Federal ပုံစံအတိုင်းပြန်လည်ရေးဆွဲဖို့ဖြစ်ပါတယ်။ဒီကိစ္စဟာစစ်စဲရေးသမားတွေအဖို့အဓိကစင်ခေါ်မှုတရားဖြစ်နေပါတယ်။တခါ28နိုင်ငံပါဝင်တဲ့ဥရောပသမဂ္ဂရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့ဟာရွေးကောက်ပွဲဥပဒေမဲစီရင်ကိုယ်စလဲလောင်းရွေးချယ်မှုမဲပေးပုံမဲရည်တွက်ပုံအလုံးကိုစောင့်ကြည့်ရမယ်ဆိုတဲ့သဘောဖြစ်ပါတယ်ဒါပေမဲ့ဥရောပသမဂ္ဂထဲမှာရွေးကောက်ပွဲဟာဘာကြီးပဲဖြစ်နေနေမြန်မာနိုင်ငံမှာလုံရဖွံ့ဖြိုးရေးလုပ်ငန်းတွေစာနာမှုလုပ်ငန်းတွေကိုမထိခိုက်စေခြင်းတွေလည်းအများကြီးပါဝင်နေပါတယ်စသဖြင့်ရေးသားထားပါတယ်ခင်ဗျာ
ရှင်များခင်ဗျာအခုလာမယ့်ဒီအောက်တိုဘာ16ရက်စနေတနင်္ဂနွေမှာဆိုလို့ရှိရင်ဒီနိုင်ငံတကာမှာရှိတဲ့မြန်မာတန်ရုံးတွေမှာလာမယ့်ရွေးကောက်ပွဲအတွက်ဒီကြိုတင်ဆန္ဒမဲတွေကိုပြည်ပရောက်မြန်မာတွေမဲပေးကြမှာဖြစ်ပါတယ်အဲ့တော့ဒီကြိုတင်ဆန္ဒမဲပေးတာနဲ့ပတ်သက်လို့နိုင်ငံတကာမှာကြိုတင်ဆန္ဒမဲပေးကြတာနဲ့ပတ်သက်လို့အတွေ့အကြုံတွေနောက်မဲပေးကြတဲ့အခြေအနေဒီကိစ္စနဲ့ပတ်သက်ပြီးတော့အခုလာမယ့်စနေညပိုင်းဒဲအဒီလိုက်အစည်းအဝေးမှာဆွေးနွေးကြဖို့ရှိပါတယ်ပါဝင်ဆွေးနွေးလို့တဲ့သရရှင်တွေကိုယ့်ရဲ့အတွေ့အကြုံတွေကိုဖလှယ်ပြောဆိုလို့တဲ့သရရှင်တွေ view မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကျွန်တော်တို့ကနေပြီးတော့ဒဲအဒီလိုက်အစည်းအဝေးမှာပြန်လည်ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်ဒါမှမဟုတ်ကိုဆွနေလို့တဲ့အမြင်နောက်မင်းများလိုတာတွေကိုစာလိုက်ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ် VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ် email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်ခင်ဗျာပါဝင်ဆွနေကြမယ်တော်ရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ
စနေညတရက်ဒီလိုင်းမှာပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOE ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းလိုက်ပါရစေခင်ဗျာအခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြအောင်ပါနာနခင်းတိုင်းနားဆင်နေကြ American Indian အတုံးနှုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လှလတ်တန်းကစီစဉ်တင်ဆက်ပေးမှာပ
ါဒီနေ့မြတ်တွေ့ကျင်ပြမယ် Idiom အတုံးကတော့
Beating a dead horse.
ဆိုတာပဲဖြစ်ပါတယ်။ဆာလုံမောင်က beating beating ကရိုက်တာနှက်တာ a-d-e-a-d dead theta h-o-r-s-e horse ကမြင်းဆိုတော့စကပိုက်တစ်ခုလုံးရဲ့လုံကောက်ဒီဘေကတော့သေနေတဲ့မြင်းကိုရိုက်တဲ့သဘောပါ။ခိုင်းကျင်လို့သေနေတဲ့မြင်းကိုရိုက်နှက်တယ်ဆိုရင်ရိုက်တဲ့လူသားလက်နာမယ်သေးနေတဲ့မြင်းကတော့ပြန်အသက်ရှင်လာမှာမဟုတ်တဲ့သဘောဖြစ်လို့အကျိုးမရှိတဲ့သဘောကိုဆက်လုပ်လို့ရှိရင်ဘာမှကိုယ့်အတွက်ရလမဖြစ်ထွန်းတာကိုဆိုလိုတာဖြစ်ပါတယ်။ကျမတို့မြန်မာမှာလဲချွဲပါဆောင်တီသဲတဲ့ရေသွန်းဆိုတဲ့စကားမျိုးလို့ပေါ့။အကျိုးမရှိမဲ့ဟာမျိုးမျှော်လင့်ချက်ကင်းတဲ့ဟာမျိုးမှာခေါင်းမာပြီးဘာပဲပြောပြောဘာပဲလုပ်လို့ဘသူကပြောပြောတုတ်တုံမှမလှုပ်ပဲအချိန်ကုန်ခံလေကုန်ခံပြီးလုံနေတဲ့အလုပ်မျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီတော့နဲ့ပတ်သက်လို့ George Group ပြတဲ့ဥမာကိုနားဆင်ကြကြရအောင်
။ You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
သူကိုအရက်ဖြတ်ဖို့ခင်ဗျားပြောနေတာလေကုံယုံပါပဲဗျာ။အချီနီးပါ။သူကအသက်သာအသေးခံသွားမယ်အရက်ဖြတ်မယ်လူစားမျိုးမဟုတ်ဘူးဗျာလို့အတိအပြရပါလေ။ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်။
You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
ညလုံးကြမရှိဘူးဆိုတာကိုသိရနဲ့လေကုန်ခံအပင်ပန်းခံပြောနေတယ်လုံနေတယ်ဆိုရင်ဘယ်လိုပြောမလဲ?
Beating a dead horse.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။အင်္ဂလိပ်စာသင်ခန်းစာပို့ချချက်ကိုကြားခဲ့ကြရတာဖြစ်ပါတယ်ခင်ဗျာအခုတော့မြန်မာအရေးသုံးသက်ချက်ကိုတင်ဆက်ပေးပါတော့မယ်မြန်မာနိုင်ငံရဲ့မီဒီယာပွင့်လင်းလာမှုဟာအာတစ်ဆရာကောင်းမွန်တဲ့သတင်းတောက်ကသတင်းတောက်အလုပ်လုပ်လို့ထောင်ချခံရမယ့်အခြေအနေမျိုးတော့လုံးဝမဖြစ်သင့်ဘူးလို့အမေရိကန်ပြည်ထောင်စု George Washington တက္ကသိုလ်မီဒီယာနဲ့လူထုရေးရာဌာနတွဲဖက်ပမောက္ခ Janet Steele ကပြောဆိုလိုက်ပါတယ်မြန်မာမီဒီယာအဆင့်အတန်းကိုကြံအရှိတောင်အာရှမီဒီယာတွေနဲ့လည်းနှိုင်းယှဉ်ထားပါတယ်မြန်မာနိုင်ငံရဲ့ရွေးကောက်ပွဲအကျိုးအထူးစီစဉ်ဖြစ်ပမောက္ခစတီလင်ဦးကျော်စံသားကဆွေးနွေးသုံးသပ်ထားတာကိုပထမပိုင်းနားဆင်ကြအောင်ပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်တမောက်ဆုံးမေးချင်တာကတော့ရွေးကောက်ပွဲတစ်ခုကျင်းပမယ်ဆိုရင်အဲ့မှာမီဒီယာရဲ့အခန့်ကဏ္ဍကဘယ်လောက်အရေးပါပါလဲခင်ဗျာ
Oh it's essential I mean
မီဒီယာရဲ့အခန့်ကဏ္ဍကမရှိမဖြစ်ပါပဲလူတို့အနေနဲ့မှန်မှန်ကန်ကန်ဆုံးဖြတ်နိုင်မှုအတွက်ခိုင်လုံစိတ်ချရတဲ့သတင်းအချက်လက်တွေကိုရဖို့လိုပါတယ်။ဒီလိုသတင်းမှန်တွေရရှိနိုင်ဖို့ဆိုတာအကောင်းဆုံးကတော့မီဒီယာကတသင့်ပဲဖြစ်ပါတယ်။မှန်ကန်တဲ့သတင်းအချက်လက်တွေမရှိဘဲနဲ့တော့လူတို့ဟာမှန်မှန်ကန်ကန်ဆုံးဖြတ်နိုင်မှာမဟုတ်ပါဘူး
။ဆိုတော့သတင်းအချက်လက်အမှန်ကန်ပေးနိုင်ရေးဟာအဓိကကျတဲ့အခန့်ကဏ္ဍပေါ့လေ။ဒါကိုနည်းနည်းတော့အစည်းအဝေးထပ်ပြောပြပါလားခင်ဗျာ။ရွေးကောက်ပွဲအကြိုကာလရွေးကောက်ပွဲပြုလုပ်နေတဲ့ကာလရွေးကောက်ပွဲပြီးကာလတွေမှာမီဒီယာဟာဘာတွေလုပ်သင့်တယ်လဲဆိုတော့နည်းနည်းအစည်းအဝေးနဲ့ပြောပြပါခင်ဗျာ
။ Well ideally I think that media should be reporting
ဟုတ်ကဲ့ရှင်။ရွေးကောက်ပွဲဝင်မဲ့သူတွေအားလုံးနဲ့ပတ်သက်ပြီးတော့မျက်မျှတတရေးသားထုတ်ဝေတင်ပြဖို့ပဲဖြစ်ပါတယ်မတူညီတဲ့ပြိုင်ပွဲဝင်တွေအားလုံးကိုနေရာအတူတူအချိန်အတိုင်းအတာအတူတူပေးပြီးတော့သ သူတို့ရဲ့အမြင်တွေအယူအဆတွေတင်ပြဖို့လိုအပ်ပါတယ်ဒါမှလူလူကအမှန်တိုင်းဆုံးဖြတ်ရွေးချယ်နိုင်ဖို့အတွက်လိုအပ်တဲ့အချက်လက်တွေကိုရကြမှာဖြစ်ပါတယ်တိတဲ့အတိုင်းပဲဒီမိုကရေစီဆိုတာအဆုံးဖြတ်ကိုလူလူကလောက်ရတာပါသူတို့မှအာဏာရှိပါတယ်သူတို့ဖို့မှန်ကန်တဲ့အချက်လက်တွေမရနိုင်ရင်တော့ကောင်းမွန်တဲ့ဆုံးဖြတ်ချက်လေးပဲချနိုင်မှာမဟုတ်ပါဘူ
းနောက်တစ်ခုကျွန်တော်မေးတာမီဒီယာတွေနိုင်ငံရေးဘက်လိုက်မှု political bias ရဲ့မီဒီယာတွေဖြစ်နေရဆိုရင်တော့အဲ့ဒါကိုလက်ခံနိုင်ပါသားခင်ဗျာ
No ideally there should not be political bias
လက်မခံနိုင်ပါဘူးရှင်နိုင်ငံရေးဘက်လိုက်မှုဆိုတာမရှိတင်ပါဘူးဘက်လိုက်မှုဆိုတဲ့နေရာမှာတခြားဘက်လိုက်မှုပုံစံတွေလည်းအမျိုးမျိုးရှိပါသေးတယ်။နိုင်ငံရေးဘက်လိုက်မှုဒါမကပါဘူး။ပိုင်ဆိုင်မှုနဲ့ပတ်သက်တဲ့ဘက်လိုက်မှုမီဒီယာကိုဘသူကပိုင်တယ်ဘသူကချုပ်ကင်နေတယ်ဆိုတာသိဖို့လိုအပ်ပါတယ်။ဒီဟာကိုထုတ်ဝေတဲ့နောက်ွယ်မှာစစ်ပွားရေးအကျိုးအမြတ်တစုံတရာရှိနေသလား။ဒါကြောင့်ဟိုပါတီကိုပြစ်ပယ်ပြီးတော့ဒီပါတီကိုထောက်ခံနေသလား။ဒါကြောင့်ဒီမိုကရေစီထွန်းတက်စာနိုင်ငံတွေမှာစိန်ခေါ်မှုတရက်ကတော့တဲ့ဒင်းတရက်ရဲ့အရင်မြစ်ကိုပရိသတ်ကစမ်းစစ်သိရှိနိုင်ဖို့ပဲဖြစ်ပါတယ်။ဒီသတင်းဟာနိုင်ငံရေးဗက်လိုက်မှုစီးပွားရေးပျော့ကားတွေကြောင့်ပေါ်ထွက်လာတာလားဆိုတာသိရှိနိုင်ဖို့ကအရေးကြီးပါတယ်
။တခုကမီဒီယာအနေနဲ့လူလူကိုသတင်းအချက်အလက်မှန်မှန်ကန်ကန်ပေးနိုင်ဖို့ဆိုတဲ့နေရာမှာဒီမီဒီယာတွေဘလောက်လွတ်လပ်မှုရှိတယ်လဲဆိုတာလည်းအရေးကြီးမယ်ထင်ပါတယ်။ဒီနေရာမှာမီဒီယာလွတ်လပ်ခွင့်ကဘလောက်ထိအရေးကြီးတယ်လဲမီဒီယာလွတ်လပ်ခွင့်ရဲ့အတိုင်းအတာဟာဘလောက်ထိစီးနင်းတယ်လဲဆိုလည်းပြောပါအောင်ခင်ဗျာ။
That's such a good question and it's such a complicated question.
ဒါဟာတိတ်ကောင်းတဲ့မေးခွန်းဖြစ်တယ်လို့အင်မတန်ရှုပ်ထွေးတဲ့မေးခွန်းလည်းဖြစ်ပါတယ်။ဒီကိစ္စမှာမျက်နှာစာအများကြီးရှိပါတယ်။အကောင်းဆုံးဖြစ်တင်တာကတော့မီဒီယာအပေါ်မှာထိန်းချုပ်ထားတဲ့ဥပဒေပြဋ္ဌာန်းချက်လုံးဝမရှိတဲ့အခြေအနေမျိုးပဲဖြစ်ပါတယ်။လုံပိုင်ခွင့် license ရှောက်ထားရမယ်ဆိုတဲ့ကိစ္စပိုင်ဆိုင်ခွင့်တောင်းခံရတာတို့နိုင်ငံတော်လျှို့ဝှက်ချက်ဆိုတာတို့ခိုင်လုံစိတ်ချရတဲ့သတင်းအချက်အလက်ကိုမီဒီယာတွေရယူခွင့်မရှိတာတို့တကယ်တော့ဒီလိုသတင်းအချက်အလက်တွေကိုအစိုးရကိုယ်တိုင်ကထုတ်ဖော်ပြောပြရမယ့်ကိစ္စပါမြန်မာနိုင်ငံမှာတော့အစိုးရဘိုင်းကမပြောတဲ့အတွက်မီဒီယာတွေကဖြစ်ရမှန်ကိုမသိရှိနိုင်တာတွေမကြာခဏဖြစ်တယ်လို့သိရပါတယ်ခြုံပြောရရင်တော့မီဒီယာလွတ်လပ်ခွင့်ဆိုတာတရားဥပဒေနဲ့ထိန်းချုပ်မှုထက်အများကြီးပုံမရှုပ်ထွေးပါတယ်ဖုံးကွယ်မထားဖို့ပွင့်လင်းမြင်သာမှုရှိဖို့လည်းလိုအပ်ပါတယ်
ဆိုတော့ဒီမြန်မာနိုင်ငံရဲ့အခုလက်ရှိမီဒီယာလွတ်လပ်ခွင့်အခြေအနေကိုအိန္ဒိယအစ်တောင်အရှနိုင်ငံတွေရဲ့အခြေအနေနဲ့နှိုင်းယှဉ်ပြီးတော့ကြည့်ပေးပါဘယ်လိုတွေးရပါလဲခင်ဗျာမြန်မာနိုင်ငံရဲ့မီဒီယာလွတ်လပ်ခွင့်အစဉ်တန်းဟာ
Well it's very exciting to me to see
ဟုတ်ကဲ့ရှင်မြန်မာနိုင်ငံရဲ့အပြောင်းလဲတွေကိုတွေ့မြင်ရတာကျွန်မတို့သိက္ကိုအံ့အားသင့်ရပါတယ်သိပြီးတော့မြန်ဆန်တယ်2010တုန်းကကျွန်မမြန်မာပြည်ကိုရောက်ပါသေးတယ်အဲ့ဒီတုန်းကမီဒီယာတွေဟာတစုံတရာရေးမယ်ဆိုရင်ကြိုတင်ခွင့်ပြုချက်ယူဖို့လိုအပ်ပါတယ်။2012မှာကျမထပ်သွားတော့စာပေစီစီရေးကိုဖျက်သိမ်းလိုက်ပါပြီ။မထုတ်ဝေခွင့်ဘာမှကြိုတင်ခွင့်ပြုချက်ယူဖို့မလိုတော့ပါဘူး။ကိုထုတ်ဝေတာကိုတော့ကိုတာဝန်ယူရတာပေါ့လေ။ဒါပေမဲ့ဒါဟာသိက္ကိုကြီးမားတဲ့အပြောင်းလဲပါ။ရှင်ပြောတဲ့ self censorship ကိုဟာကိုစင်စာလောက်ရတာတော့ရှိပါတယ်။မီဒီယာဥပဒေသစ်အတန်နှွင့်ဥပဒေသစ်တွေရှိတာတော့သိပါတယ်။ဒီလိုစိန်ခေါ်မှုတွေကတော့ရှိနေသေးပါကျမရဲ့ကျွမ်းကျင်မှုနယ်ပယ်ကတကယ်တော့အင်ဒိုနီးရှားဖြစ်ပါတယ်မြန်မာနိုင်ငံမှာဖြစ်လာတာတွေဟာအင်ဒိုနီးရှားနဲ့တိတ်တူညီနေတာကိုလည်းစိတ်ဝင်စားဖွယ်တွေ့နေရပါတယ်မလေးရှားကမ္ဘောဒီးယားတို့မှာအလားတူဖြစ်ထွန်းမှုတွေရှိပါတယ်အရှေ့တောင်အာရှရဲ့အသွင်တစ်ခုလို့ဆိုနိုင်မယ်ထင်ပါတယ်ရှင့
်ဒါမှဒီလက်ရှိအခြေအနေကိုကြည့်မယ်ဆိုရင်တော့အဲ့ဒီနိုင်ငံတွေနဲ့စာရင်မြန်မာနိုင်ငံရဲ့အခြေအနေကနောက်ကျကျန်ရင်းနေသေးတယ်လို့များဆိုနိုင်ပါလားခင်ဗျာ
I think it's moving along right with everybody.
တခြားနိုင်ငံတွေနီးတူရွေးရှားနေတယ်လို့ပဲထင်ပါတယ်။အဲ့ဒီအုပ်စုနဲ့ရောပါနေပါတယ်။ကျမတို့ကြိုတွက်နိုင်တာတွေရှိပါတယ်။ဥပမာကျမအနေနဲ့လွတ်လပ်တဲ့မီဒီယာတွေစိတ်ပျက်စရာတွေကြုံရတာပွင့်လင်းမှုရှိလာပြီးလွတ်လပ်တဲ့အတန်တွေကြားရပြီးလို့ဝမ်းသာရပေမယ့်ပြဿနာကမီဒီယာပွင့်လင်းလာတယ်လို့စီးပွားရေးလည်းပွင့်လင်းလာပါတယ်။ဒီမှာစီးပွားရေးဖိအားတန်ကိုခံကြရတယ်။လူတွေကအရေးအသွေးကောင်းကောင်းလိုချင်တယ်။အရေးအသွေးကောင်းကောင်းလှုပ်ဖို့စီးပွားရေးအရာကြမ်းကြမ်းခံနိုင်ရမယ်။အဲ့ဒါဟာအခက်ခဲကြီးတစ်ရက်ပါပဲ။အင်ဒိုနီးရှားမှာဒီအတိုင်းပါပဲ။မြန်မာပြည်မှာဆိုကျွန်မတွေ့ရသလောက်မီဒီယာတချို့ဟာအစိုးရနဲ့နီးစပ်တဲ့ခရိုနီတွေကပိုင်ထားကြတယ်။ဆိုတော့သူတို့ကသတင်းပိုရယူနိုင်တယ်၊အရင်းနှီးပိုတောင့်တယ်။ဒါဟာပြဿနာပဲလို့ကျွန်မထင်ပါတယ်။ဒါပေမဲ့မြန်မာမီဒီယာလောကဟာဒီလိုအရှုပ်ထွေးတွေနဲ့ကိုဆက်ပြီးတော့ရွေးရားနေတာကိုတွေ့နေရတာကောင်းတဲ့အချက်ပါပဲ။
ဟုတ်ပါတယ်ပုဂ္ဂလိကမီဒီယာတွေတကယ်လွတ်လပ်တဲ့မီဒီယာတွေဟာငွေကြေးအင်အားသိမ့်မဆိုင်ထုတ်နိုင်ကြဘူးအဲ့ဒါမြန်မာနိုင်ငံမှာခရိုနီမီဒီယာတွေကပဲလွှမ်းမိုးနေတယ်အစိုးရမီဒီယာကိုပုဂ္ဂလိကမီဒီယာတွေကမစင်နိုင်ဘူးဖြစ်နေဆိုတော့ဒီပုဂ္ဂလိကမီဒီယာတွေပုံမို့ပြီးတော့တွင်ကျေလာဖို့ထွန်းကားလာဖို့အတွက်အစိုးရဘက်ကတော့နောက်ဆုတ်ပေးသင့်တယ်သူတို့ရဲ့လွှမ်းမိုးမှုကိုထင်ပါလားခင်ဗျာ
Well as you know the American model is that we don't want to get
ဒီတဲ့အတိုင်းပါပဲဒီအမေရိကမှာတော့ကျမတို့ကအစိုးရကိုမီဒီယာပေါ်ထိန်းချုပ်ခွင့်အာဏာဘယ်နည်းနဲ့မှမပေးကျင်ကြပါဘူးဆိုတော့အစိုးရဆိုတာမီဒီယာကိုထိန်းချုပ်ခွင့်မရှိသင့်ပါဘူးအဲ့လိုပြောရင်အမေရိကန်အယူအဆကိုပြောသလိုဖြစ်နေပါလိမ့်မယ်။ပိုင်ဆိုင်မှုကိုထိန်းချုပ်တာလည်းဒီသဘောပါပဲ။ခရိုနီတွေကိုပိုင်ဆိုင်ခွင့်မပေးနဲ့လို့အစိုးရကတားမြစ်လိုက်ရင်လေဒါဟာမီဒီယာပိုင်ဆိုင်ခွင့်ကိုထိန်းချုပ်တဲ့သဘောဖြစ်သွားပါတယ်။အလားတူစွာပဲမွတ်စလင်မို့လို့ပိုင်ဆိုင်ခွင့်မရှိဘူး။ဘသူကအယူအဆတွေကပြင်းထန်လွန်းလို့မပိုင်ဆိုင်ရဘူးဆိုတာမျိုးလည်းဖြစ်လာနိုင်ပါတယ်။လွတ်လပ်တဲ့ဈေးကွက်စနစ်ကိုပါထိခိုက်လာစရာရှိလာပါလိမ့်မယ်။
တကယ်တော့မြန်မာမီဒီယာကိုအမေရိကန်မီဒီယာနဲ့နှိုင်းယှဉ်မဲ့ရှာကတော့အဝေးကြီးပါဒါကကျွန်တော်လည်းနားလည်ရပါတယ်။ဒါနှိုင်းယှဉ်လို့လည်းမဖြစ်နိုင်ပါဘူးအမေရိကန်နိုင်ငံရဲ့မီဒီယာလူသားခွင့်နဲ့။ဒါပေမဲ့ကျွန်တော်အဓိကပြောစီချင်တာအင်းကြီးချင်းတွေနဲ့နှိုင်းယှဉ်ကြည့်ရဘူးပဲကျွန်တော်အဓိကစီချင်ပါတယ်။အင်းကြီးချင်းနိုင်ငံတွေမှာရောမြန်မာနိုင်ငံမှာလို့ပြန်ကြားရေးဝန်ကြီးဌာနဆိုစီးပြေးလားမြန်မာနိုင်ငံပြန်ကြားရေးဝန်ကြီးဌာနလို့မီဒီယာတွေကိုမျက်စိတောက်ထောက်ကြည့်နေတဲ့ဌာနရောရှိပါလားခင်ဗျာ။
I think that Indonesia has really eliminated the most of
the Okay, Indonesia နိုင်ငံမှာတော့ media ပေါ်ထိန်းချုပ်မှုတွေကိုလုံးဝဖျက်သိမ်းလိုက်ပါပြီ။ Indonesia မှာ media သမားတွေကစိန်ခေါ်မှုတွေနဲ့ရင်ဆိုင်ရတယ်ဆိုပေမဲ့ဒါဟာအစိုးရစီကလာတဲ့စိန်ခေါ်မှုမဟုတ်တော့ပါဘူး။အဓိကစိန်ခေါ်မှုတွေကပိုင်ရှင်တွေနဲ့ဖြစ်တဲ့ကိစ္စ၊ဈေးကွက်ကိစ္စတွေသာဖြစ်ပါတယ်။မလေးရှားမှာကြတော့အာဏာရှိတဲ့ပြန်ကြားရေးဝန်ကြီးဌာနရှိပါသေးတယ်။ပြီးတော့သတင်းတောက်တွေကိုလှုံ့ဆော်မှုနဲ့ဆွဲဆိုနိုင်တဲ့ပြည်ထရေးဝန်ကြီးဌာနလည်းရှိပါတယ်။မြန်မာနိုင်ငံမှာတော့ကျမတို့ထားမိတာကအမျိုးသားလုံခြုံရေးကိုထိခိုက်စေတယ်ဆိုတဲ့ကိစ္စတွေကိုမရေမိဖို့လဲတိတ်တရီထားနေရတယ်ဆိုတဲ့ကိစ္စဖြစ်ပါတယ်။ဒါဟာမြန်မာမီဒီယာလောကရဲ့အဓိကစိန်ခေါ်မှုပါပဲ။တဖြည်းဖြည်းကြော်လွှားသွားနိုင်လိမ့်မယ်လို့တော့ကျမမျှော်လင့်ပါတယ်။အခြေအနေကအတော်ရှုပ်ထွေးပါတယ်ရှင်။မှန်ကန်ကောင်းမွန်တဲ့ဥပဒေတွေလိုအပ်ပါတယ်။သတင်းတောက်တွေအပေါ်ပြမှုဆိုင်ရာကန့်သက်ထားတာတွေမရှိတင်ပါဘူး။သတင်းတော့တယောက်စက်ခိုးစားရင်တော့ပြမှုဖြစ်ရမှာပါ။ဒါပေမဲ့အစိုးရမကြိုက်တာတစ်ခုကိုရေးသားထုတ်ဝေတယ်ဆိုတာကတော့ဒါဟာပြမှုမဟုတ်ပါဘူး။သတင်းတော့ကသတင်းတော့အလုတ်လုတ်တာထောင်ကြမလားဆိုပြီးစိုးရိမ်နေစရာအကြောင်းမရှိပါဘူးရှင်
။ဆိုတော့ဒီလိုမြန်မာနိုင်ငံရဲ့မီဒီယာအပြည့်အဝလွတ်လပ်ခွင့်မရှိသေးဘူး။အင်အားမခိုင်မာမတောင့်တင်သေးတဲ့မီဒီယာဟာအခုကြုံတွေ့နေရတဲ့သမိုင်းဝင်အပြောင်းအလဲကြီးကိုကောင်းကောင်းမွန်မွန်အောင်အောင်မြင်မြင်ကင်တွဲနိုင်ကြလိမ့်မယ်လို့ကတွက်ပါလား။ဘာကြောင့်လဲဆိုတော့အခုလာမယ့်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့လူတွေကတော်တော်ကိုမျှော်လင့်နေကြတာပါ။ဒီရွေးကောက်ပွဲကမြန်မာနိုင်ငံကိုလွတ်လာတဲ့လူအဖွဲ့အစည်းဖြစ်လာစေလိမ့်မယ်၊ဒီမိုကရေစီစနစ်ထွန်းကားလာစေလိမ့်မယ်ဆိုတဲ့အထိတွက်နေကြတာပါ။ဆိုတော့ဒီရွေးကောက်ပွဲမှာအမျိုးမျိုးဖြစ်လာနိုင်တယ်လို့လည်းလူကတွက်တဲ့လူတွေကလည်းရှိပါတယ်။ဆိုတော့ဒီပြဿနာကြီးဒီအဖြစ်ရကြီးကိုမြန်မာမီဒီယာခနော်ခနဲ့မီဒီယာကကင်တွဲနိုင်မယ်လို့ထင်ပါလားခင်ဗျာ
Well I think it's a very exciting time and I have been in touch with some of my
တိတ်ကိုစိတ်ဝင်စားဖို့ကောင်းတဲ့ကာလလို့ကျမတို့ထင်ပါတယ်ကျမရဲ့မိတ်ဆွေမြန်မာမီဒီယာသမားတွေမိတ်ဆွေတွေကတော့အခုသတင်းရေးသားချက်တွေနဲ့ပတ်သက်ပြီးတော့စိတ်အားထက်သန်နေကြပါတယ်အခုခါနိုင်ငံရေးပါတီတွေရဲ့ယက်တီချက်ကိုဖတ်ရှုနိုင်ပါတယ်ပါတီတွင်ပဋိပက္ခတွေကိုဖတ်နိုင်တယ်ဒီခိုင်ဖြိုးပါတီတွင်ကပြသနာ NLD ပါတီတွင်ပြသနာတွေဖတ်နိုင်တယ်။အရင်တုန်းကဆိုရင်ဖတ်ဖို့မဖြစ်နိုင်ခဲ့တဲ့ကိစ္စတွေကိုအခုမီဒီယာတွေမှာဖတ်ရှုနိုင်ကြပါပြီ။တစ်ချိန်တည်းမှာပဲကိုဟာကိုစင်စားလုံးနေရတဲ့ကိစ္စတွေကလည်းရှိနေသေးပါ။အဲ့လိုမျိုးတွေတိတ်မရေးကြပါဘူး။ဥပမာမွတ်စလင်စန့်ကျင်ရေးကိစ္စတွေဆိုရင်တိတ်မတွေ့ရပါဘူး။အဲ့ဒီလိုပဲကိုဟာကိုစင်စားလုံးနေကြရတဲ့ကိစ္စတွေလည်းရှိနေကြပါသေးတယ်။ဆိုတော့အခုအချိန်နေဟာကောင်းတာတွေရောမကောင်းတာတွေရောရှိနေပါသေးတယ်။တခါအခုဆိုရှယ်မီဒီယာလူမှုမီဒီယာကွန်ရက်တွေရှိလာပါပြီ။တိတ်ခိုင်လုံတဲ့စိတ်ချရတာမျိုးတော့လည်းမဟုတ်ပါဘူး။ဆွဲဆောင်မှုအားကောင်းပြီးတော့ကောလာဟာလတွေပြဿနာတွေလည်းဖြစ်စေနိုင်ပါလား။
မြမကြီးတုံးသက်ချက်အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါရခင်ဗျာ။ပါမောက်ခစတီးလ်နဲ့ တွဲဆုံမေးမြန်းခန်းဒုတိယပိုင်းမှာဆိုရင်တော့ social media ခေါ်လူမှု media ကွန်ရက်တွေအပေါ်သဘောထားကိုကြားကြကြမှာဖြစ်ပါတယ်ခင်ဗျာအခုတော့နောက်ထပ်အပတ်စဉ်စီစဉ်တစ်ခုကိုဆက်ပြီးတော့တင်ဆက်ချင်ပါတယ်အခုဒီဘက်ကြားမှာကတော့အင်္ဂလိပ်စာသင်ကြားရေးနဲ့ပညာရေးအတွက်ပြင်းပြတဲ့ဆန္ဒစွဲကိုအားထားတဲ့အမေရိကန်နိုင်ငံရောက်အင်္ဂလိပ်စာဆရာမဟောင်းဒေါ်ဆန္ဒထွန်းရဲ့ယုံကြည်ရာကိုနားဆင်ကြမှာဖြစ်ပါတယ်တယုံကြည်ရာအစီအစဉ်ကိုမတ်မိုးဖြူကတင်ဆက်ထားပါတယ်ခင်ဗျာ
ရာကိုစီကိုစီရှိကြပါတယ်ကျမမှာလည်းယုံကြည်ရာရှိပါတယ်ကျမယုံကြည်ရာကတော့ကိုယ့်ရဲ့ email တွေအကောင့်ထဲပေါ်တဲ့နေရာမှာပြင်းပြတဲ့စိတ်တွေရှိမယ်မလျှော့သောစွဲတွေနဲ့ design မှတ်ကြိုးစားမယ်ဆိုရင်ကိုယ့်ရဲ့ email တွေကိုဖြစ်ချင်တဲ့နေရာတွေတကယ်ဖြစ်လာမယ်ဆိုတာကိုကျမယုံကြည်တာပါပဲကျမနိုင်ငံကလေးတွေက10နှစ်သမီးအရွယ်ကလေးက email ကလေးတစ်ခုရှိခဲ့တယ်အဲ့ဒီ email လေးကတော့ကျမအင်္ဂလိပ်ဘာသာစကားကိုစွန့်ကျင်စွာတက်မြောက်ပြီးတော့ကြောတက်ချင်တယ်ပြီးတော့ကျမအမေရိကမှာကျောင်းတက်ချင်တယ်ဆိုတာကအသိပညာဖက်လှယ်ချင်တယ်ပုဂ္ဂိုလ်ကိုယ်ကိုတိုးတက်ထူးချင်အောင်ကြိုးစားကြည့်ချင်တယ်ပြီးတော့မိဘကိုပြန်လည်လက်ကျွေးခွင့်နေရချင်တယ်ပြီးတော့ပထမဦးဆုံးကျမအင်္ဂလိပ်စာကိုနားလည်အောင်လုပ်ရတယ်တက်အောင်လုပ်ရမယ်ပေါ့ကျမတို့ငငယ်တုန်းကတန်းတန်းတွေကအဖြစ်မစားသေးဘူးနောက်ပြီးတော့ကျမကနေမှလည်းနေတယ်အဲရန်ကုန်နဲ့ကျမနေတဲ့နေရာကနီးပင်ပဲတော့ရေးလာရဲ့အဆင်မပြေဘူးတန်းတန်းတက်ရတာလေတန်းတန်းနေရာခုလိုမျိုးပေါပေါများမရှိသေးတဲ့အတွက်ကြောင့်မလို့ကျမအင်္ဂလိပ်စာကို TV ကနေတစ်ဆင့်ကျမရုပ်ရှင်နေကြည့်ရင်းနဲ့အင်္ဂလိပ်စာကိုသင်ယူခဲ့ရတယ်ပြီးတော့သူတို့ပြောသလိုဟန်မှုရတွေနဲ့လိုက်ပြောရတယ်နှမ်းရှိမှသရုပ်ဆောင်ရတယ်အဲဘာမှတော့နားမလည်ဘူးအဲသူတို့ပြောသလိုလိုက်ပြောဒီချုံးရင်လည်းပြောအဲအဲ့ဒါမှဆင်ရည်ရအောင်ပြောတယ်ဟာအဖြစ်နိုင်တဲ့အိမ်မက်ပေါ့လေဟုတ်တော့ဟုတ်ပါရဲ့ရာခိုင်နှုန်း99ရာခိုင်နှုန်းဖြစ်နိုင်တယ်ဘာဖြစ်လို့လဲဆိုတော့တိရာခိုင်နှုန်းကလည်းကျမရဲ့နှင်းလင်းချက်လေးဖြစ်တယ်ဒီတော့ခက်ခဲတယ်ကျမကလည်းငယ်သေးတယ်အဲ့ချိန်မှာအင်္ဂလိပ်စကားကိုလည်းမပြောတတ်သေးဘူးဒီကနှစ်ပါးသလုံးကလည်းဝန်ထမ်းတွေဖြစ်တဲ့အတွက်မချမ်းသာဘူးဒါပေမဲ့ကျမဇဲမရှိအောင်အော်ကိုအရေးချင်းကိုကြိုတင်ဖြည့်ထားရမယ်အဆုံးလာတဲ့အခါမှာကိုကဒီအရေးချင်းတွေကိုအသုံးတည့်စွာနဲ့ကိုရဲ့အခွင့်အရေးတွေကိုကိုကနှမ်းယူမယ်ဆိုတာနဲ့ကိုကစူးစမ်းပြီးတော့အသိချင်နေရမယ်ပေါ့ဆိုပြီးတမတဖြည်းဖြည်းနဲ့အင်္ဂလိပ်စာကိုစူးစမ်းခဲ့တယ်ရုပ်ရှင်နဲ့ကြည့်ရင်းနဲ့လည်းတဖြည်းဖြည်းပို့ပြီးတော့နားလည်လာတယ်နောက်ပြီးတော့တမဒီအမေရိကန်နိုင်ငံထုတ်တဲ့စာအုပ်တွေရှိတဲ့ Radar Digest တို့ American Mosaic တို့လည်းတဖြည်းဖြည်းထပ်လာနိုင်တယ်ကမ္ဘာမြေပေါ်မှာလည်းမျိုးလေးထောက်ထောက်ပြီးတော့ကျမ YouTube ကြည့်ရတဲ့နေ့ရက်တွေရှိတယ်။အိုအမေရိကန်နိုင်ငံကြီးကျွန်တော်ကိုကြိုဆိုပါကျွန်တော်တနေ့လာခဲ့မယ်တိလားဆိုပြီးတော့ကျမရဲ့နေ့နဲ့နေ့တိုင်းကြီးပါလို့ပြောခဲ့တဲ့စကားလေးတွေပေါ့အဲဒါတွေကလုံးခဲ့တော့နှစ်နှစ်စင်ကကျမပြင်ပြခဲ့တဲ့အိမ်မက်တွေပါအဲ့လိုနဲ့ကျမအင်္ဂလိပ်စာမေးကြားနဲ့ဖွဲ့ရခဲ့တယ်ကျမအင်္ဂလိပ်စာကိုဆက်လက်လာခဲ့တယ်ပြီးတော့ကျမဒီ PISM ပြီးတော့ ISM မှာတောင်းနှစ်ကြောင်းမှာအလုပ်ဝင်လုပ်ခဲ့တယ်။အဲလိုနဲ့မထင်မှတ်တဲ့တစ်နေ့မှာအမေရိကကိုလာဖို့အကြောင်းခံလာခဲ့တယ်။ကျမရဲ့အိမ်မက်တကယ်ချစ်လာခဲ့တယ်။ကျမချီပေါက်တယ်လို့ပဲခံစားလိုက်ရတယ်။ဒါပါလေလို့ပြောရင်ကျမရဲ့အိမ်မက်ကိုကျမဟာတကယ်ကျင်းကြတဲ့စိတ်နဲ့မလျှော့သောစွဲရည်နဲ့ကြိုးစားတယ်။အခွင့်အရေးတွေရလာတဲ့အခါမှာကျမလှမ်းဆုပ်ယူနိုင်ခဲ့တယ်။ဒါကြောင့်မို့လို့ကျမရဲ့အိမ်မက်ဒီအကောင့်ထဲပေါ်လာခဲ့တယ်ဒါကတော့ကျမယုံကြည်ရပါပဲ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရခန္ဓာအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်
ဒါကတော့အမေရိကန်နိုင်ငံရောက်အင်္ဂလိပ်စာဆီယမာဟောင်းဒေါ်ဆန္နာထွန်းရဲ့ယုံကြည်ရာကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်စိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။ IS အကြမ်းဖက်အဖွဲ့ကတင်ပိုက်ထားတဲ့ရဲရွာတွေမှာနေထိုင်နေကြတဲ့အီရန်နဲ့ဆီးရီးယားပြည်သူတွေဖို့ကာဆင့်တင်ခံရ၊ခေါင်းဖြတ်ခံရ၊လိန်ကျုံပြုတ်ခံရ၊အကြမ်းဖက်မှုနဲ့အာဓမ္မပြုကျင့်မှုတွေခံရလူခွင့်ရေးတွေချိုးဖောက်ခံရတာတွေလို့ နေရရူဝါကြုံနေရတဲ့ရက်ဆက်ကြမ်းကြုတ်မှုတွေပြင်ရင်ကျဲမှုအမွေနှစ်တွေကိုဖျက်ဆီးဖို့ကြိုးပမ်းတဲ့လောက်ရအပါဝင်တခြားရာဇဝတ်မှုတွေကိုလည်းစစ်သွေးကြွတွေကျူးလွန်နေပါတယ် IS အဖွဲ့ကအခုနောက်ဆုံးဖျက်ဆီးခဲ့တယ်လို့ဆိုတဲ့ရင်ကျဲမှုအမွေနှစ်တစ်ခုကတော့ဆီးရီးယားနိုင်ငံရှေဟောင်းမြို့ပါမီရာကနှစ်ပေါင်း 2,000 လောက်တက်တန်းရှိပြီလို့ခန့်မှန်းထားတဲ့အောင်ပွဲကံမဟုတ်ဘဲဖြစ်ပါတယ်။နီနီဗာမျိုးကတောင်ပံပါတဲ့အစရီယန်နွားရုပ်တွေလို့ရက်ကာမျိုးကသမိုင်းဝင်ချင်းသိရုပ်တွေနဲ့မူဆိုးမျိုးကဂျိုနာကူဘိမန်တို့လို့ IS စစ်သွေးကြွတွေဖျက်ဆီးခဲ့တဲ့အစ္စလမ်ဘာသာမပေါ်ထွန်းငင်ကလေးရရှိခဲ့တဲ့ရုပ်ထုတွေဖျားเจ้าတွေစရင်မှာဒီမဟုတ်ဦးလဲတစ်ခုအပါဝင်ဖြစ်သွားခဲ့ပါပြီ။ဆီးရီးယားနဲ့အီရတ်နိုင်ငံတွေကရှေဟောင်းအမွေနှစ်တွေကိုစစ်သွေးကြွတွေမဖျက်ဆီးရင်လဲရောင်းစားကြတယ်လို့နယူးယောက်မြို့အမှုပညာပြလိုက်ကဆွေးနွေးပွဲတစ်ခုမှာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကမှတ်ချက်ပေးပြောဆိုခဲ့ပါတယ်။ဒီလိုရှေဟောင်းအကျွေးစီးတွေကြောက်တုံးတွေမှန်နဲ့မှန်စီရွှေချအပိုင်းစားတွေဟာအရှေ့လေပိုင်းဥရောပနဲ့ပါရှန်ပင်လယ်ကွေးတို့ကမောင်းခိုဈေးကွက်တွေကနေတဆင့်အစီစဉ်တကျတည်ထုတ်ကြပါတယ်။ရလာတဲ့အကျိုးမြတ်တွေဟာအစွန်းရောက်သမားတွေအိတ်ကပ်တွေနဲ့ပြန်ဝင်လာပြီးပိုပြီးရက်ဆက်ကြမ်းကြုတ်ဖို့ပိုပြီးအကြမ်းဖက်ဖို့နဲ့ပိုပြီးဖျက်ဆီးဖို့တွေတုံးကြပါတယ်လို့ပြောဆိုခဲ့ပါတယ်။ဒီအတွက်ကြောင့်မလို့လူရက်ထားတဲ့ပစ္စည်းတွေကိုအာဏာပိုင်တွေသိရှိနိုင်အောင်နိုင်ငံတကာပြတိုက်များကောင်စီနဲ့ပူးပေါင်းပြီးအမေရိကန်ကတတိထားစောင့်ကြည့်ရမယ့်စည်းရင်းတွေကိုပြုစုနေပါတယ်။တချိန်တည်းမှာပဲတရားမဝင်ကုံသွဲမှုကိုပြင်းပြင်းထန်ထန်အရေးယူကင်တွယ်နိုင်ဖို့အတွက် IS ကိုချိန်မုံရေးနိုင်ငံတကာပူးပေါင်းဆောင်ရွက်မှုအဖွဲ့ GCC ISIL ကတဆင့်ကြိုးပမ်းဆောင်ရွက်မှုတွေကိုလည်းအမေရိကန်ကအရှိန်မြှင့်လှုပ်ဆောင်နေတာပါ။ဒါအပြင်အမေရိကန်ပြည်ထောင်စုနဲ့ကမ္ဘာတဝမ်းမှာရှိတဲ့နိုင်ငံတကာအာဏာပိုင်အဖွဲ့စည်းတွေနဲ့လည်းအမေရိကန်ကအနီးကပ်ဆုံးပူးပေါင်းလှုပ်ဆောင်နေတယ်လို့ IS ကနေဒါမှမဟုတ် IS အတွက်ဒါမှမဟုတ် IS ကိုစားရှေဟောင်းပစ္စည်းတွေကိုရောင်းချတာ၊ကုန်သွယ်တာနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုပေးနိုင်ရင်အမေရိကန်ဒေါ်လာ5သန်းအထိပေးရမယ်လို့လည်းအမေရိကန်နိုင်ငံသားရေးဌာနရဲ့တရားမျှတမှုအတွက်စုကြည်ဆိုတဲ့အစီအစဉ်ကတဆင့်ကမ်းလှမ်းချက်ကိုအမေရိကန်ကမကြသေးခင်ကပဲကြေညာခဲ့ပါတယ်။ပဋိပက္ခတွေကြားကရလာတဲ့ရှေဟောင်းပစ္စည်းတွေကိုလက်မခံညှဉ်းဆန်တာဟာဥပဒေနဲ့ညီညွတ်တယ်လို့ကျင့်ဝတ်နဲ့ညီတဲ့လုပ်ရဖြစ်တယ်လို့လည်းလက်ထောက်ဝန်ကြီးဘလင်ကန်ကပြောပါတယ်။အရေးကြီးတဲ့စိန်ခေါ်မှုတွေနဲ့ရပ်ဆိုင်နေရတဲ့ဒီကနေ့အချိန်မှာလူဆန်တဲ့စိတ်တဲ့ကြိုးချောင်းဆင်ခြင်နိုင်တဲ့ဉာဏ်အမျှော်မြင်အမှုပညာနဲ့ယဉ်ကျေးမှုတွေအပေါ်ခံစားချက်ယဉ်ကျေးတဲ့လူလက်ခွင်လူကုန်တိတ်ခါတွေနဲ့ပတ်သက်တဲ့နိုင်ငံတကာစံတန်မိုးတွေကိုခိုင်ခိုင်မာမာဆွဲကင်ထားဖို့ဟာအရေးကြီးလာတယ်လို့ဒါတွေအားလုံးကိုလည်း IS အဖွဲ့ကဖျက်ဆီးဖို့ကြိုးစားနေတာဖြစ်ကြောင်းပါရှင
်အမေရိကန်စိုးရိမ်တဲ့သဘောထားအမြင်အာဖို့ကိုတင်ပြလို့ပြီးပါပြီ
တော်ရရှင်တို့ကြားခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA အားဝမဟုတ်ကြောင်းထပ်မံပြီးတော့အသိပေးလိုပါတယ် VOA မြန်မာပိုင်းရဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေမှာကြာခင်ပြီးဆုံးတော့ပါမှာအခုတော့ကြာရှိတဲ့အချိန်လေးမှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုစော်ဝင်းလှိုင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
စီးရီးယားနိုင်ငံမှာလေကြောင်းတိုက်ခတ်ရေးလုပ်တဲ့အခါလိုက်နာဖို့လိုအပ်တဲ့စစ်မှုစစ်ကနေနဲ့ပတ်သက်ပြီးအမေရိကန်နဲ့ရုရှားကာကွယ်အရာရှိတွေအကြားတတိယအကြိမ်မြောက်ဆွေးနွေးမှုတွေပြီးဆုံးသွားပါပြီ။ဒီဆွေးနွေးပွဲကနေနှစ်ဖက်မီးရွယ်ပဲထိတ်တိုက်တွေ့တာမျိုးတွေကိုရှောင်ရှားနိုင်ဖို့နဲ့လုံခြုံစိတ်ချရေးအတွက်ချမှတ်တဲ့အခြေခံစစ်မှုစစ်ကနေနဲ့ပတ်သက်ပြီးနားလည်မှုစာကြုံလာကိုအပြည့်အစုံရေးဆွဲနိုင်ခဲ့ပါတယ်။အမေရိကန်သမ္မတရဲ့အမျိုးသားလူမျိုးရေးဆိုင်ရာဒုအကြံပေးအရာရှိဘန်ဒော့စာအော်တိုဘားလ18ကနေ20ရက်နေ့အထိမြန်မာနိုင်ငံကိုသွားရောက်မယ်လို့သမ္မတအင်ဂျီလိုကကြေညာချက်ထုတ်ပြန်ပါတယ်မြန်မာနိုင်ငံခီးစဉ်အတွက်မစ္စတာရော့စာရန်ကုန်နဲ့နေပြည်တော်တို့ကိုသွားရောက်ပြီးအရာရှိကြီးတွေလူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်တွေတိုင်းရင်းသားနဲ့ဘာသာရေးခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်ပါတယ်မနေ့ကဗုဒ္ဓဦးနဲ့ပါအမေရိကန်အစိုးရကနောက်ဆုံးထုတ်ပြန်လိုက်တဲ့2014ခုနှစ်ဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာတဲ့မြန်မာနိုင်ငံအတွက်ဖော်ပြထားတာမှာဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးဖိနှိပ်မှုတွေနဲ့ခွဲခြားဆက်ဆံမှုတွေရှိနေဆဲဖြစ်တယ်လို့ဖော်ပြထားပါတယ်အစီရင်ခံစာထဲမှာရိုဟင်ဂျာမွတ်စလင်တွေနဲ့ခရီးယံဘာသာဝင်လူနည်းစုတွေအပေါ်မြန်မာအစိုးရကကန့်သတ်မှုတွေရှိနေတယ်လို့ထောက်ပြထားပါတယ်
ထိပ်တန်းရောက်နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုစော်ဝင်းလှိုင်ကြီးညာတော်တာဖြစ်ပါတယ်ခင်ဗျာအစီအစဉ်ထုတ်လို့ရေးမှုကကိုရဲကောင်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဒေရက်စမစ်ဖြစ်ပါတယ်ကျွန်တော်တို့ရဲ့ညနေ6နာရီကနေ6နာရီခွဲကနေ9နာရီထိထုတ်နေပြီမဲ့အစီအစဉ်ဒီကိုထိုင်းတုံမီတာ16 19နဲ့25တို့ကနေဖမ်းယူနှားဆင်နိုင်ပါတယ်တွတ်တရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ VOE ကိုနှားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်ဆံမိုးပါ
This program has come to you from the Voice of America, Washington.